ဒီအားချက်ပြောမယ်ဆိုရင်ဓမ္မစိတ်ကဒီစိတ်က14ချင်းဖြစ်တယ်ဒီပုံစံက3ချင်းဖြစ်တော့အဲ့တော့16ချင်း16ချင်းကြည့်ရတဲ့တည်းကလက်ရှိမှာထင်ပါတဲ့ရူပယမေရဲ့တက်တန်းမှာပုံဆုံးသွားပြီဒီထဲမှာမှတ်သားထားလိုက်တဲ့အာယုံလေးပေါ်မှာတစ်ခါဆက်ပြီးတော့တွေးကြောတဲ့အလုပ်ကိုဆက်လုပ်ကြတယ်မနောဒါရမှာဒီကဘဝင်္ဂကရဏဝေဟုပိစိဏဆိုတဲ့ဘဝင်းနေချင်းတော်ပြီးတဲ့အခါမှာမနောရဝိသသောမနေချင်းကြရယနေချင်းဆိုပြီးတော့ဆက်ချင်သံသရတဲ့ဒီပိုင်လေးကိုအာရုံကြည့်ပြီးတော့မနောရဝမှာပြန်ပြီးစဉ်းစားရတယ်ပေါ်လာတယ်အဲ့ဒီနောက်မှာဒုတိယအကျင့်ဖြစ်ဉာဏ်ဉာဏ်စဉ်းစားတဲ့မနောဒါရမှာဝိသိစိတ်ကလေးက10ချိန်3မျိုး10ချိန်တတိယအကျင့်မှာဉာဏ်ဉာဏ်စဉ်းစားတဲ့အချိန်ထုတ်လိုက်တဲ့မနောဒါရဝိသိစိတ်ကလေးက3မျိုးလို့10ချိန်ဒီလိုဖြစ်ပြီးသွားတဲ့အခါအာယုံရဲ့အချိန်ကိုရသွားမယ်လို့ဒီလိုရာချင်းချုံပြီးတော့ဒီလိုပြောရအောင်အာရတအတန်ကြားတဲ့အခါမှာလည်းချုပ်တူပဲဒီတော့ဝေဝေငါသရဏဝေဟုပိစိရာဆိုတဲ့ဝင်သုံးရည်ဖြစ်ပြီးတဲ့အခါမှာပစ္စတာရောဝေဆန်းကတကားဖွင့်ပေးလိုက်လို့သောတာဝိယစိတ်ဖြစ်လာတဲ့သံလေးဆိုင်သံတိရဏဟောထောသောဒါကြောင့်နှစ်ချိန်ဖြစ်ပြီးတဲ့အခါမှာအတန်လေးရဲ့သတ္တန်ကိုဆုံးသွားလို့ဆုံးကျင်းသွားတယ်အဲ့ဒီအတန်လေးကိုပဲစိတ်ထဲမှာမှတ်ထားပြီးတော့ပြန်တွေးတဲ့စိတ်ကလေးကမတော်တာမှထပ်ဆက်ပြီးတော့ဖြစ်ပေါ်လာမြန်နေ။ဘဝနှစ်ချိန်ဖြတ်ပြီးတဲ့အခါမှာမတော်တာဝိဇန်သောခုနှစ်ချိန်ကြာရုံနှစ်ချိန်ဆိုပြီးတော့ဒီလိုဝိသိစိတ်တွေကအတန်အာရုံလေးနဲ့ဆက်တယ်ပြီးတော့အလုံးလုံးတယ်ဒုတိယအကျင့်တစ်ခါထလုံးလုံးပြန်တယ်တတိယအကျင့်ထလုံးလုံးပြန်တယ်အဖြေမတွေ့မချင်းလုံးပဲပေါ့တတိယအကျင့်လုံးနဲ့အဖြေတွေ့သွားလို့ရှိရင်ဒီပုံမှာလည်းနောက်ထပ်ဆက်စဉ်းစားမှုဆိုတဲ့ဝိသိစိတ်တွေညောင်များတော့ရှိတယ်ဒါကရိုးရအခါမှာသိချင်းနေကြမလို့မျက်စိကမြင်တဲ့အာယုံပေါ်မှာလည်းလေ့ကျင့်ကြမလို့သူဟာသူအလိုတရားသူတွေဟာသဘာဝအတိုင်းလိုပဲဖြစ်ပေါ်လာတဲ့အာယုံပေါ်မှာစိတ်လေးတွေကစိတ်ကူးစိတ်တန်းတွေကဖြစ်ပြီးတော့သွားကြနေတယ်။နှာခေါင်းကအနံ့ရတဲ့အာယုံ၊နေရာကအကြောက်ကခံရတဲ့အာယုံ။ခန္ဓာကိုယ်ကထိတွေ့လာတဲ့အာယုံတို့ဆိုတဲ့ပင်စတော်တော်မှာထင်လာတဲ့အာယုံတွေကိုယခုကတည်းကစိတ်တွေကအာယုံနဲ့အလုံးလုံးပြီးတော့ဖြေထုတ်သွားလိုက်ကြတယ်။အဲ့ဒီအဖြေနဲ့ပဲလူလောကမှာလူတွေကပျော်မွေးပြီးတော့ရှင်နေကြနော်။တကယ်ကအဖြေထုတ်လာတာလေးနဲ့ပျော်မွေးပြီးတော့အဲ့လိုနေကြတယ်။ဒါကဘာမှမေးချင်စရာမလိုဘူးသူကဖြစ်နေတယ်။အဲ့ဒါသက္ကုဒ္ဒရာမှာဆိုလည်းအိမန္တယဆိုတဲ့အလွန်ကြီးတဲ့အာယုံမျိုးနဲ့တွေ့တဲ့အခါမှာအခုလိုစိတ်အစဉ်ဖြစ်တဲ့မန္တာယုဆိုတဲ့ခါကျတော့စိတ်အစဉ်တစ်မျိုးပြောင်းသွားမယ်ပရိတ္တာယုဆိုတဲ့ခါမှာလည်းတစ်မျိုးပြောင်းသွားမယ်အတိပရိတ္တာယုဆိုတဲ့စိတ်သေးတာကျတော့ဘဝရဲ့စဉ်ကမပြတ်တော့ဘဲနဲ့ဝိသိစိတ်ကြောင့်မပေါ်တော့ဘူးဘဝရဲ့လုံလုံညာတော့ပြီးတော့ချုပ်ငြိမ်းသွားတယ်အတွေ့အကြုံဝေမနာအနာမျိုးပဲရှိတယ်ပေါ့အာရုံရဲ့ဒီဂရီအတိုင်းအဲ့ဒါလည်းသွားတယ်အဲလိုမှကျတော့တွေးကြတဲ့အာယုတစ်ခုကထင်ရှားတယ်မထင်ရှားဘူးဆိုတာနှစ်မျိုးနဲ့လာပြီးအာယုကိုဆက်ပြီးတော့စဉ်းစားပြီးအလုပ်လုပ်သွားကြတယ်။သူ့ဘဝဆိုတာဒါမှပဲနေရှင်ဒီတိုင်းသွားနေတာ။ဉာဏ်အာယုပေါ်မှာအလုပ်လုပ်တဲ့အခြားအာယုပေါ်မှာအလုပ်လုပ်တဲ့အနတ်အာယု၊အရတာအာယုထိတွေ့အာယု။ဉာဏ်ကြာနာအရတာထိတွေ့ရှိဘူးလောလောဆယ်ဖြစ်နာမှာရှိဘူးဆိုလို့ရှိရင်လည်းဒီလိုလည်းမိခါရဲနားလည်းပိတ်ထားတယ်နှာခေါင်းလည်းလုံးလုံးရှာလည်းလုံးလုံးခန္ဓာကိုယ်လည်းလုံးလုံးဆိုသက တက်လေးခေါင်းလေးချုံပြီးတော့တွေးတောနေတဲ့စိတ်တွေနဲ့ဖြစ်သေးတာလည်းညောင်းတော့တာတက်တက်မှာလည်းစိတ်တွေကစိတ်ကူးစိတ်ကမ်းတွေဖြစ်နေတယ်အဲဒီစိတ်ကူးစိတ်ကမ်းတွေကြတော့မြင်ခဲ့ပြီးတဲ့အာယုံကိုအာယုံကြီးဖြစ်တာရှိတယ်လို့မမြင်သေးတဲ့အာယုံနဲ့တွေးတောနေနေပြီးတော့ဖြစ်နေတာမျိုးတွေရှိတယ်ရှိတာလည်းတွေးတော့တယ်မရှိတာလည်းတွေးတော့တယ်ဟုတ်တာလည်းတွေးတယ်ဟုတ်တာလည်းတွေးတယ်ဆိုရင်အတွေးအာယုန်တွေထဲမှာဖြစ်ကြခံစားမှုများအာယုန်တွေကိုအခြေပြုပြီးတော့လူရဲ့စိတ်ဟာအာယုန်တစ်ခုခုနဲ့အလုံးလုံးနေတယ်လို့ဒါပကတိရိုးရအချိန်မှာဒီတိုင်းနဲ့သွားတယ်အဲ့ကိုအာယုန်နဲ့လေ့ကျင့်ပေးတယ်ဆိုတာပြတ်တယ်ပဋ္ဌာန်းချက်တဲ့ကုသပဒနာချက်တဲ့ကုနဲ့စိတ်ကိုအာရုံနဲ့လေ့လာလေ့ကျင့်နေတာအဲ့ဒါကြတော့ပုံစံပြောင်းသွားတယ်ကိုစိတ်တဲ့ဒီအာရုံနဲ့လေ့ကျင့်ပြီးတော့ယူလိုက်ရတဲ့ယူလိုက်လို့တိုးတက်ဖြစ်ပေါ်လာတဲ့စိတ်ကကိုနေတဲ့ဘဝမှာထိပ်သွေးတဲ့စိတ်မဖြစ်ဘူးကိုနေတဲ့ဘဝမှာထိပ်သွေးတဲ့စိတ်မျိုးမဟုတ်တော့ဘူးတော့အံလုံးမှာပဲဖြစ်စေမိုင်းလုံးမှာပဲဖြစ်စေပေါ့သတိတကားကပဲဖြစ်စေသိတကားမှာပဲဖြစ်စေအာယုတစ်ခုခုကိုယူပြီးတော့ဝိချင်းယူလဲဝိချင်းယူရခါကြလို့ရှိရင်တမန်ပြေရုပ်ဖြစ်စေစိတ်တွေနဲ့ထူးခြားပြီးတော့ဉာဏ်နဲ့စိတ်ဓာတ်မျိုးကိုရရှိနိုင်လေအဲ့လိုပဲသူတရားကျင့်တယ်လို့ပြောတာပေါ့။ဆိုတော့အဲ့အာယုလေးတစ်ခုကိုယူတယ်ဆိုတာသူ။အလုံးကြားလို့ရတယ်။သုလပန္ဒကဝတ္ထုသုလဘမထေရ။ဒီသုလဘမထေရကိုမြတ်စွာဘုရားကဘဝပိုင်းကလေးအချို့လေးပေးထားတယ်။ဘိုးတော်နဲ့ခံစဲပြီးတော့ပေးထားတဲ့ပဝါလေးဆိုတော့ဆွတ်ဆွတ်ချူလေးအလုံးချူလေးအဲ့ဒီပဝါပိုင်းလေးကိုကြည့်ပြီးတော့စိတ်ကိုလင်းကျင်တာအဖြူအာယုံလေးပေါ်မှာစိတ်ကိုလင်းကျင်ဒီဘောကိုဘာမှအထက်ကံမှာကျင့်လည်းမချင်ရှားဘူးဘုဒ္ဓအထက်ကံမှာကျင့်လည်းမချင်ရှားဘူးသူ့ရဲ့အတိတ်ဆန္ဒအပါဒနာတို့အတိတ်ဝတ္ထုကြောင့်ကိုကြည့်မယ်ဆိုလို့ရှိရင်ဒီစဉ်းစားမှုဘာကြောင့်ပေါ်ဝါပေးတယ်ဆိုရဲသဘောကချင်းရှားတယ်အဲဒီဘဝကရှင်စဉ်းစားမှုကဩရတကတိုင်းမှာအလေးချင်တယ်ပဲအဲဒါကြောင့်ဩရတကတိုင်းပေါ်မှာအလေးချင်တယ်အဲ့ဒီအလေးချင်တဲ့ဆက်တွေပြီးတော့မြတ်စွာဘုရားကပေါ်ဝါပိုင်းလေးပေးခဲ့တာအကြောင်းမဲ့ပေးတာမဟုတ်ဘူးယမ်းပေးတာလည်းမဟုတ်ဘူးနော်တို့ထားတစ်ခုကိုပေးထားတယ်နောက်တစ်ခုကသူကတခုသောဘဝမှာရှင်ပြန်ဖြစ်လို့အဲ့ဒီကိုတိတိစစ်စစ်ကြည့်ရှုတဲ့အခါမှာမျက်နှာကရွှေတွေပဲထွက်တော့ဖြူစွတ်နေတဲ့ဘဝလေးနဲ့မျက်နှာကိုတုပ်လိုက်ပြီးတော့အဲ့ဒီဘဝလေးကဖြူစွတ်နေတဲ့ဘဝလေးကမျက်နှာတုပ်လိုက်တဲ့အခါမှာမဲညစ်သွားတာကိုတွေ့တဲ့အခါဒီထဲမှာတံဝေကသဘောလေးပါပြီးဒီခန္ဓာကိုယ်ကြီးအကြောင်းပြုပြီးတော့အပ္ပတံဖြူစင်တဲ့ဘဝလေးမြင်တော့တွားရပါလားလို့ဆိုရင်သံဝေကစိတ်တွေအဲဒီသံဝေကစိတ်ကအဲ့ဒီချိန်ကဖြစ်ခဲ့တဲ့သံဝေကစိတ်ကလေးကိုမြတ်စွာဘုရားကရှင်းသင်္ကပ္ပဘဝရောက်တဲ့အခါကျတော့ဝိပဿနာဉာဏ်နဲ့ဆက်ဆက်ပေးခဲ့တယ်ဒါကြောင့်မလို့အရေးကြီးတဲ့မှန်ကန်တဲ့အတွေးလေးတွေဟာတမန်ကြည့်မယ်ဆိုလို့ရှိရင်တမိုးမရှိဘူးလို့ထင်ရတာထင်ကြရပေမဲ့တကယ်တမိုးရှိတာနော်တရားထုတ်တရားမြတ်ရဖို့ဘလောက်အထောက်အကူဖြစ်သွားတယ်လဲဆိုတော့ဒီဝိထုကသက်သေပြတယ်တမိုးချွေးတုံးလို့ဘဝလေးမဲသွားတာကြည့်ပြီးတော့ခန္ဓာကိုယ်ရဲ့အဖြစ်ကိုမြင်လိုက်တဲ့အမြင်လေးဟာဝိပဿနာဉာဏ်ဘက်ကိုရှင်းသူလပံဘဝကြာကူတည်သွားနိုင်တယ်ဒီပြေးပြေးအခုဆက်ဆံလုပ်ပြောအောင်မယ်အလုံးကြောင့်ကြားလိုက်တဲ့ပင်ဆက်ကပုံသားသတိမောင်းတာဆိုတာအဲ့ဒါဖြစ်ပြီးသူက ဒီနောက်လိုက်တိုင်းမှာဥပ္ပယတောလို့သင်္ဆက်ကပုံနာလို့ခေါ်နာမည်ပေးချင်ပုံနာသမီးမြတ်စွာဘုရားနဲ့တွေ့တဲ့အခါတရားဟောတော့မြတ်စွာဘုရားကသူတို့အတွက်သကလုံးကြီးရွေးချယ်လိုက်တဲ့အခါမှာအတိတ်ဘဝတုန်းကနာမရူပဆိုတဲ့သကလုံးကိုသူတို့အချင်းချင်းကြားခဲ့လို့အဲ့ဒီသကလုံးနဲ့ရင်ပါနေတယ်ရင်းနှီးနေသင်္ဒီယာဖြစ်တယ်ဘိက္ခုဆိုတာဘယ်လိုမှမဘိက္ခုလို့ခေါ်တယ်လို့ဆိုတဲ့မိကုံးကိုဖြေတဲ့အခါမှာမြတ်စွာဘုရားကတန်ရုပ်ပေါ်မှာအစွဲလန်းကင်းတဲ့ပုဂ္ဂိုလ်မျိုးကိုဘိက္ခုခေါ်တယ်။တန်ရုပ်နဲ့ဆက်ဆက်ပြီးတော့ဟောပြောလိုက်တဲ့အခါမှာဘုရား။ဒါနဲ့အတိတ်အကြောင်းကိုအကြောင်းပြုတယ်၊စိတ်ကိုအရှင်ပြုတယ်လို့ပြောရတယ်။ဒါမို့လို့ဓမ္မအတိညာဉ်ဆိုတာသမာအားဖြင့်ပြောမယ်ဆိုလို့ရှိရင်သိကြည့်တော့မမြင်ဘူးလို့ထင်ရပေမဲ့လို့သစ္စာဘုရားနဲ့တွေ့တဲ့အခါကျတော့အမတန်မှအထောက်အပံ့ဖြစ်တယ်လို့မှတ်ရအောင်။ဓာတ်ကြီးထောက်အပံ့ဖြစ်တယ်။သင်ရတာကဝိထုကိုကြည့်လိုက်ဦးမလား။ယတသတိသားတို့အတိတ်ဘဝကသူကဓာတ်ကြီးကိစ္စမှာဤတဲ့ကြိုတဲ့လုပ်ငန်းကိုကုသိုလ်ဖြစ်လုပ်နိုင်ကြတဲ့တငယ်ချင်းတစုအဲဘဝမှာအင်းကိုယ်ကိုရမဲ့တဲ့လူတွေပိုက်ဆံမတတ်နိုင်တဲ့လူတွေအဲ့ဒီပုံစံတွေရဲ့နာရေးကိစ္စပေါ်လာတဲ့အခါကြလို့ရှင်သူတို့ကအခမဲ့ကူညီပြီးတော့မိတ္တချုပ်ပေးခဲ့ကြတယ်မိတ္တချုပ်ပေးရင်လူတွေကောင်းကောင်းမိတ္တချုပ်ပေးရင်ကနေပြီးတော့အတုပကမ္မထာစိတ်ထဲမှာထင်မြင်လာကြတယ်ဘုရားရဲ့မတည်ရဲ့ဘုံရောဆရာကောင်းဘုံဆက်ဆုပ်ဆရာကောင်းဘုံမတည်တဲ့ဘုံဆိုတာတွေကိုလက်တွေ့အားဖြင့်သူတို့သိနေခဲ့ကြတယ်စိတ်ထဲမှာဖြစ်ပေါ်နေကြအဲ့ဒီစိတ်အစဉ်လေးကသူရဲ့သူတို့ရဲ့ဘဝတစ်ခုမှာဘဝမှာအင်္ဂါကြီးအနေနဲ့စုပြီးဆောင်ပြီးတာဖြစ်လို့ယတသတိသားဘဝရောက်တဲ့အခါကျတော့ဒီစိတ်လေးပြန်ပေါ်လာဖို့ကိုကြည့်လိုက်။တသတိတည်းသားဆိုတာအလွန်ချမ်းသာတဲ့မိဘတွေကတွေ့လိုက်။ဇာလုံးပေါ့အမျိုးသမီးတွေရဲ့ကြည့်တီးမုတ်တဲ့ဒုရီယာတွေနဲ့အစိုးရအကတွေနဲ့ပြည့်စံအိမ်မှာပဲသူကပျော်ပျော်ကြီးနေရနေပြီးတော့စိတ်ပျော်သွားတဲ့အခါကျတော့တီးတံမုတ်ကြတဲ့ဖြူဖြော်တဲ့အမျိုးသမီးတွေကလည်းအကုန်လုံးအိပ်ပျော်ကုန်ကြ။ထက်ကြတော့သူကလိုးလာတဲ့အခါကျတော့အိတ်နေကြတာတွေကိုကြည့်တချို့ကလည်းအောက်ပြီးတော့အိတ်နေတာလည်းပန်းမပေါ်ဘူးတတိယပြည့်အိတ်နေတာလည်းပန်းမပေါ်အဲ့ဒီအိတ်နေတဲ့အသွင်တရံတွေကိုမြင်လိုက်တဲ့အခါကျတော့ခုနကတည်းကသူတွေကောင်းနေအတိတ်ဘဝဘဝတစ်ခုလုံးကသူတွေကောင်းကမီးသိချူခဲ့တဲ့အနေအထားတွေနဲ့ပြန်ဆက်ဆက်မိတော့ပြီးသွားတဲ့အခါကျတော့သံဝေဃရဲ့အရှင်ဘုရားသိကြည့်ပြီးသွားပြီးအတွက်ကြောင့်အိမ်မှာရက်ပြီလူစိတ်မရှိပဲနဲ့အိမ်ကနေထွက်မှသွားတယ်ဆရာနဲ့သွားတွေ့လောကကြီးကဆိုးလိုက်တာဆိုးလိုက်တာဥပတ္တံဝတ္တလောဘောဥပတ္တံဝတ္တဘောဘောသူကအိဋ္ဌခန္ဓာရာသီဒီဒုက္ခကြီးကလည်းလွတ်ပပလဲဆိုညီးသွားပြီးတော့ထွက်ခွာသွားဘုရားနဲ့တွေ့တယ်ဓမ္မနာလို့ရဟန္တာဖြစ်သွားတယ်မဟုတ်လားအဲဒီကုသိုလ်တွေကလည်းနည်းတဲ့ကုသိုလ်တွေမဟုတ်ဘူးဘောဆက်ဆက်ပေးတဲ့ဘောတွေပြောပြတာအခုလည်းကောင်းပြီရှင်စုလည်းကောင်းလို့ဘဝပိုင်းလေးပေးတယ်ဆိုတာအတိတ်နဲ့ဆက်ပြီးတော့ပေးတာလူတိုင်းကိုပေးတာမဟုတ်ဘူးရှင်စုလည်းကောင်းလို့ဘဝချင်းကြီးလေးပေးလိုက်တာဟာအတိတ်ဘဝကတော့ဘဝလေးပေါ့ဒီလိုအဖြူဩရတာကတိုင်းကိုလေးချင်းခဲ့ဘူးတယ်တဲ့လေးချင်းသံဃာရှင်တွေရကြတဲ့ဘဝတစ်ခုရှိခဲ့တယ်။အဲဒီဘဝကအရှိန်အဝါတွေကိုမြတ်စွာဘုရားကစုစည်းပေးလိုက်တာ။စုစည်းပေးလိုက်တော့
ရှင်ဆင်းနေတဲ့ဘဝလေးပေါ်မှာကြည့်ဘဝဆိုတဲ့အဖြူရောင်လေးပေါ်မှာအာယုံကိုစိတ်ကိုလေ့ကျင့်ပေးတာအဖြူအာယုံလေးပေါ်မှာစိတ်ကိုလေ့ကျင့်ပေးတာဘဝကြီးလေးကိုရှေ့ကချချပြီးတဲ့အခါသူဘဝကြီးလေးကိုအဖြူရောင်လေးကိုစိုက်ပြီးတော့ကြည့်တယ်ဒါလို့ပြောရင်အော်ဒါတာကတိုင်းရှိတယ်ပေါ့အဖြူလို့စိတ်ထဲကမှတ်ပြီးတော့နေတယ်အဲ့လိုမျက်စိကနေဖွင့်ပြီးတော့ဖြူအာယုံလေးကိုမျက်စိနဲ့မှတ်နေတာဒါပရိကမ္မနိမိတ်လို့ခေါ်တယ်။အာယုံနိမိတ်တစ်ခုကိုယူနေတာစိတ်ကိုဗာနဲ့လေ့ကျင့်နေတာတော့အာယုံနဲ့လေ့ကျင့်နေတာအဲ့ဒါလည်းပဲစိတ်ဖြစ်စဉ်တစ်ခုနဲ့မှပါဒါတာမန်နဲ့ပြရလို့ရမဟုတ်ဘူးဒါကြတော့အာယုံကိုစိတ်နဲ့လေ့ကျင့်တာရှိအဖြူဖြူနဲ့လေ့ကျင့်နေတဲ့အခါဒီလေ့ကျင့်နေတဲ့အာယုံလေးဟာပရိကမ္မတပိတ်ဖြစ်တယ်။ပြင်ဆင်ပြီးတော့ထားတဲ့အာယုံလေးတစ်ခုပေါ်မှာစိတ်ကိုပြင်ဆင်လေ့လာနေတာလေ့ကျင့်နေတာ။အဲဒီလိုလေ့ကျင့်လိုက်တဲ့အခါကျတော့မကြာခင်ပဲအဖြူအာယုံလေးမှာစိတ်အဖြူအာယုံလေးကစိတ်ထဲမှာဆွဲချင်သွားပြီ။စိတ်ထဲမှာဆွဲချင်သွားတယ်ကမရာနဲ့ရိုက်ပြီးတော့ယူလိုက်တယ်လို့ပဲပုံလေးကဆွဲချင်သွားအဲ့ဒီဆွဲချင်သွားတဲ့စိတ်ထဲမှာဆွဲချင်သွားတဲ့အာယုံလေးကိုကျတော့ပုက္ခာနမိတ်လို့ခေါ်ပုက္ခာနမိတ်လို့ယက်စီကကြည့်ပြန်လို့ခုနကယက်စီကကြည့်နေတဲ့အချိန်ကျတော့ဝိသိစိတ်နဲ့ပြောမယ်ဆိုလို့ရှိရင်ဘာလို့သက္ကုဒ္ဒရာဝိသိစိတ်ဖြစ်သက္ကုဒ္ဒရာဝိသိစိတ်ဖြစ်တယ်အဲ့ဒီဇောစိတ်တွေကအဖြူအာယုံပေါ်မှာအာယုံပြုပြီးတော့နေတယ်အေးသောစိတ်ကြီးအချိန်ချင်းဖြစ်လိုက်လို့စိတ်ထဲမှာဆွဲထင်သွားပြီ။အဲ့ထဲမှာရုပ်ပုံလေးတော့ခုဒီ digital ချစ်ပြားတဲ့မှာရုပ်ပုံလေးထင်သွားတယ်။ထင်သွားပြီဆိုတဲ့အခါကျတော့ပုက္ခာနမိတ်ဆိုတော့ပရိကမ္မနမိတ်ပေါ်မှာလုံနေတဲ့သမာဓိကပရိကမ္မသမာဓိလို့ခေါ်တယ်။ဉာဏ်နဲ့ကြည့်ပြီးတော့မှတ်တယ်စိတ်နဲ့ဖတ်တယ်စိတ်ကိုဖြူအာယုံပေါ်မှာလုံးလုံးနေတယ်ဣချင်းပေးနေတယ်ဣချင်းပေးနေလို့စိတ်ကစွဲပြီးဆွလိုက်တာနဲ့တိုင်နဲ့ဥက္ကဟနမိတ်စိတ်ဖတ်လိုက်အဲ့ဒီအာယုံကိုစိတ်စွဲနဲ့မှတ်ထားလိုက်စိတ်ထဲမှာရောက်သွားပြီဆိုတဲ့ကခုနကလေ့ကျင့်နေတဲ့အာယုံနဲ့ပုံပြီးတော့ပြင်းပြင်းလာတာပြင်းပြင်းလာပြီးတော့စိတ်တည်ငြိမ်မှုတွေကလည်းပိုရလာနဲ့စိတ်ကိုလေ့ကျင့်တာเนาะအမှန်မြင်တော့အမြင်ပဲလေလူတွေမျက်စိဖွင့်မျက်စိရှိတဲ့လူတွေမြင်နေကြတာပဲဟိုအမြင်ကြမြင်နေတာပဲမျက်စိကဟောအခုကလေ့ကျင့်ယူလိုက်ကြဆိုတော့ပရိကမ္မနမိတ်ပေါ်မှာသင်္ကုန်နမိတ်ပေါ်မှာလေ့ကျင့်လိုက်တဲ့အခါဥက္ကနမိတ်ရလာပြီသမာဓိလေးနဲ့တော့တီးလာပြီအဲ့ဒီဥက္ကနမိတ်ကိုထပ်ပြီးတော့စိတ်ကိုလေ့ကျင့်ပေးလိုက်တဲ့ဥက္ကနမိတ်ဆိုတာနမိတ်ဆိုတာအာယုံကိုပြောတာပါပဲစိတ်ထဲမှာဆွဲမှတ်ထားတဲ့အာယုံပေါ်မှာဆက်ပြီးတော့လေ့ကျင့်ပေးလိုက်တဲ့အခါကျတော့မဖြစ်လာတော့ဘူးပင်ကိုအာယုံလည်းမဟုတ်တော့ထုတ်ပင်ကအာယုံနဲ့ဆက်နွယ်လာပြီးတော့အချိန်လေးကြောင်းလွှဲလာတဲ့စိတ်ထဲမှာထင်ဟပ်ပေါ်လွင်လာတဲ့အာယုံတစ်မျိုးပေါ်လာတယ်အနာလူအာယုတခုပေါ်အဲ့ဒါကိုပဋိဘာကအမိတ်အနာလူပေါ်လာတဲ့အာယုခုနတုန်းကမျက်စိကနေချိန်ပြီးတဲ့အာယုကိုပရိကမ္မအမိတ်လို့ခေါ်တယ်နော်မျက်စိဖွင့်ပြီးတော့မျက်စိနဲ့မှတ်နေတာစိတ်နဲ့မျက်စိနဲ့တွဲဖက်ပြီးလုံးလုံးနေတာပရိကမ္မမျက်စိအကူကြီးမယူတော့ဘဲနဲ့စိတ်ထဲမှာဆွဲချင်နေတဲ့အာယုတခုပေါ်မှာလုံးလုံးတာကိုဥက္ကမနာမိတ်အဲ့ဒီဥက္ကာနမိတ်ဟာနောက်ပိုင်းကျတော့ကြောင်းလဲလာတဲ့အခါကျတော့ပဋိဘာကနမိတ်ပဋိဘာကနမိတ်ဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီပဋိဘာကနမိတ်ကြီးပင်ကိုယ်ထက်ပို့ပြီးတော့တောက်ပြောင်လာထင်ရှားလာပို့ပြီးတော့ clear ဖြစ်လာအဲ့ဒီပဋိဘာကနမိတ်ရောက်တဲ့အခါကျတော့သန္တာဓိကတာနဲ့သမာဓိဆွမ်းအားတွေရလာပြီလို့ဆိုတာအဲ့ဒါနဲ့စိတ်လေးချင်းအနာကလာတဲ့သမာဓိဆွမ်းအားတွေရလာပြီအဲ့ဒီသမာဓိဆွမ်းအားတွေကိုထပ်တွင်းမြင့်ပြီးတော့ဉာ
င်းလာတဲ့ပရိပါကအာယုံပေါ်မှာဆက်ဆင့်ပြီးတော့စင်ဆက်မပြတ်လေ့ကျင့်လိုက်တဲ့အခါကျတော့ပါရသွားလို့အဲ့ဒီပရိပါကနိမိတ်ပေါ်မှာပထမဌာနဆိုတဲ့ပထမအဆင့်ဒါပြန်ပထမဌာနဆိုတဲ့ပထမအဆင့်ရောက်သွားလို့ရှိရင်အခြေအနေကဘယ်လိုရှိတော့လို့ဆိုအဲ့ဒီပရိပါကနိမိတ်ဆိုတဲ့ထူးဆန်းတဲ့စိတ်ထဲမှာပေါ်လာတဲ့ပရိပါကနိမိတ်အာယုံလေးပေါ်မှာပို့ပြီးတော့ချီးလင်းပြန်လာတဲ့သမာဓိဆွမ်းအားတွေစိတ်ဆွမ်းအားတွေပေါ်လာတယ်အဲ့ဒီအာယုလေးပေါ်မှာတွေးနေတဲ့အတွေးစိတ်ရှိတယ်ဝိတ္တလို့ခေါ်မယ်အဲ့ဒီအာယုလေးပေါ်မှာအများအားရေဝဲနေတဲ့ဝိသနာဆိုတာရှိမယ်အဲ့ဒီအာယုလေးပေါ်မှာစိတ်နဲ့နေတဲ့ပိဋိဆိုတာရှိမယ်ကိုယ်ရောစိတ်ပါနှစ်ခုစလုံးအေးချမ်းနေတယ်ဆိုတဲ့ဒုက္ခဆိုတာရှိမယ်တည်ငြိမ်နေတဲ့စိတ်ကလေးဟာအဲ့ဒီအာယုံပေါ်ကငြိမ်သွားပြီးတော့ဘေးကိုရွှေ့မရပဲနဲ့ဒီအာယုံတစ်ခုထဲမှာပဲစိတ်ကဆိုက်ပြီးတော့အာယုံနဲ့စိတ်နဲ့ဟာတွယ်ကတ်ထားတယ်လို့စူပါဂလူးနဲ့ကတ်ထားလိုက်တယ်လို့ကတ်သွားတယ်အာယုံနဲ့စိတ်နဲ့တွယ်ကတ်ပြီးတော့ရက်နေတယ်လို့ဖြစ်သွားတယ်ဧကက်ကတ်ပေါင်းလိုက်တဲ့အခါကျတော့ဒီတဲ့ရဲ့ဝိစာရရဲ့ဒီဒုက္ခဧကတ္တငါပါ unity ဖြစ်သွားပြီ harmony ဖြစ်သွားပြီတကယ်လို့ဒီငါတို့ဟာဆန့်ကျင်နေပြီနဲ့စုပေါင်းပြီးဒီအာယုန်လေးနဲ့လုံးလုံးနေပြီဆိုလို့ရှိရင်အဲ့ဒီလိုအလုံးလုံးနိုင်အောင်ဘာတွေကဘာတွေစိတ်ကိုလေ့ကျင့်တဲ့အခါဘယ်အရာတွေကျင်းတော်တော်ဆိုတော့ဝိသေဝကာမေဟိအာယုံယတိကမြင်ရတဲ့အာယုံနားကကြားရတဲ့အာယုံနှာခေါင်းကနံရတဲ့အာယုံတရားကလည်းရတဲ့အာယုံခန္ဓာကိုယ်ကထိတွေ့ရတဲ့အာယုံလို့ဆိုရယ်ဒီအာယုံတွေပေါ်မှာခံစားခြင်းနဲ့စိတ်ဆင်းတော့ပြတ်သွားတာကာမလူချင်းစရာအာယုံတွေပေါ်မှာလူချင်းနေတဲ့လောဘနဲ့ဖြစ်ပေါ်လာမရှိတော့ဘူးလို့ဆိုလို့အဲ့ဒါဟာဒီခံစားနေတဲ့စိတ်တွေ၊ဒီနေ့ကြည်ကျင်နေ၊နားကကြားနေတဲ့၊နှာခေါင်းကနမ်းရှူနေ၊တရားကလျက်ချနေ၊ခန္ဓာကိုယ်ကခြိတွေ့နေဆိုတဲ့အဲ့ဒီလောဘနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်နေတဲ့ပြဋ္ဌာန်းတဲ့ဆန္ဒ၊ကာမဆန္ဒလို့ခေါ်တယ်။ Desire for sense pleasure ။ဒီပြောဝိညာဉ်ပေါ်မှာတို့ချင်းနေတဲ့ဒီကာမဆန္ဒဆိုရင်ကာမတရားလောဘချုပ်ငြိမ်းတော့ဘယ်သူတွေကချုပ်ငြိမ်းအောင်လုပ်လိုက်လို့ဆိုခုနကအာယုလေးပေါ်မှာတည်ငြိမ်တဲ့စိတ်ဣတေဝိသာပိဋိဒုက္ခဧကကတာဆိုတဲ့ဆန္ဒက၅ပါးပေါ်လာလိုက်တာနဲ့တည်းပဲအဲ့ဒါကလောင်ညိုက်ပြစ်လိုက်တယ်လို့ပြောရှင်းသွားအဲ့စိတ်မလာတော့ဘူးဆိုအဲ့ဒီစိတ်တွေကနေလွတ်ထွက်သွားအဲ့ဒါတွေမကဘူးဘာတွေလွတ်ထွက်သွားတော့ဆိုရင်ကြံတဲ့နိဝရဏတွေဖြစ်တဲ့အဘာရာဆိုတာအာယုံပေါ်မှာအလိုမကျဘူးဆိုတာလည်းမရှိတော့ဘူးသီနာဝိဒါဆိုတဲ့စိတ်ကိုတွန့်ဆုတ်စေတဲ့ဟာတွေလည်းမရှိတော့ဘူးဥဒိစ္စကုက္ကုစလို့ဆိုတဲ့စိတ်လေလွတ်နေတာတွေလည်းမရှိတော့ဘူးကုပန်မှုတွေလည်းမရှိတော့ဘူးဝိသကိစ္စဆိုတဲ့တဏှာလည်းမလာတော့ဘူးလူရာကကုသိုလ်စိတ်ကိုဆုံးပိတ်တဲ့နိဝရဏတရားတွေအားလုံးရပ်ဆိုင်သွားတယ်အဲ့ဒီရပ်ဆိုင်သွားလို့ရလာတဲ့ချမ်းသာဒုက္ခဝိဝေကခပိဋိဒုက္ခလို့ပြောဝိဝေကဝိဝေကဆိုတာလွတ်သွားလို့ကာမဂုဏ်စိတ်တွေကလွတ်သွားတယ်ဓမ္မရသတဲ့နိဝရဏတရားတွေကလွတ်သွားတယ်အခုလိုအတွေးတွေလောကပြတ်တော့သွားတယ်အဲ့ဒါတွေကနေကင်းစိတ်လွတ်မြောက်သွားတဲ့အတွက်ကြောင့်ဝိဝေကဒါအဲ့ဒီကင်းလွတ်သွားမှုကြောင့်ဖြစ်ပေါ်လာတဲ့ပိဋိဒုက္ခစိတ်ထဲကချမ်းစိတ်ထဲကနေပျော်ရွှင်ပြီးတော့ကိုချမ်းသာစိတ်ချမ်းသာခံစားနေရတယ်အဲ့ဒါပရမတ္တစိတ်ကိုလေ့ကျင့်လိုက်ရင်ဒီအဆင့်ရောက်သွားတယ်
အဲ့ဒီဒုက္ခမျိုးကပြောတယ်မဟုတ်ဘူးတကယ်လေးကျင့်စနစ်တကျလေးကျင့်လို့ရှိရင်လေးကျင့်တဲ့ပုဂ္ဂိုလ်လက်တွေ့ရသွားကြတယ်ဒီမြောင်များစွာရှိတယ်ပေါ့ဟုတ်ကဲ့ပါဗျာပြည်လို့ဒီလိုဟာတွေမရတာလို့ဆိုလေးကျင့်မှုတွေအားနေကြတယ်ပေါ့လေးကျင့်မှုတွေမရနိုင်တာဆိုတာလေးကျင့်မှုတွေအားနေတယ်သံဃာအယုစိတ်တွေရဲ့သံဃာမှုကချီးထွားနေတယ်ချီးထွားနေတဲ့အတွက်ကြောင့်အဘုံအာယုံကလည်းရှိရတယ်ပူများလာတယ်လေခွာအဘုံအာယုံကပူများလာတော့လူချင်းစရာတွေများလာပြီးတဲ့ကြောင့်လူချင်းတဲ့စိတ်တွေကပူမများလာဘူးလားဘုရားဒီလိုငငယ်တော့တော့ရောက်တာဘုရားတို့အရင်နေသားတွေမှာဆိုလို့ရှိရင်လူတွေက6လလောက်လုံးလုံးပြီး6လလောက်ထိုင်ရှားပြီးတယ်အားလုံးပဲဒီစီစီပဲအဲ့ဒီခေတ်တော့ဓာဘူးလည်းမရှိဓာဘူးမရှိတော့ဓာဘူးအတွက်ကုန်ကြများမရှိဗီဒီယိုလည်းမရှိကက်ဆက်လည်းမရှိတယ်လီဗီရှင်းလည်းမရှိအဲ့ဒီအတွက်ကုန်ကြများမှာထူးမှာမရှိလူဆိုတာလည်းမရောက်ဘူးကားစီးဖို့ဆိုရယ်ဆိုတာလည်းသူတို့စိတ်ထဲမှာမရှိဘူးဟုတ်ကဲ့ဒီတိုင်းကိုင်းလုပ်ငန်းလုပ်ပြီးတော့ကိုင်းလေးတွေတိတ်ပြီးအိမ်ပေါ်မှာခြံလို့ပဲလို့တင်ထားပြီးတော့အင်းဒါတွင်လေးချက်စားပြီးကျန်တဲ့ချိန်ကအားနေတယ်။ကြောက်ဆုံးဖို့ချိန်ပို့မယ်။ဒီပြင်ချိန်ကအားနေတယ်။ဘုရားလည်းညို့မသွားလိမ့်ကြတော့ညို့ဘောကအထူးဆန်းပစ္စည်းတွေလည်းဘာမှလိုချင်ကြမရှိဘူး။ဘာမှမမြင်ဘူး။ဘာမှမမြင်ဘူးဆိုတော့လိုချင်ကြလည်းရှိဘူး။ကြားလို့ကြားမှုဆိုလိုချင်ကြလည်းရှိဘူး။ညို့ဆိုတာဝေလာဝေးရွာနာနေခြင်းဟိုနာဒီနာကျော်၂ရာ၃ရာဟိုဘက်ရောက်ဖို့တော့မမှန်ဘူး။အဲ့ဒီတခေတ္တကဆိုလို့ရှိရင်မြို့ရောက်မှုတဲ့လူကတယောက်တည်းပဲရှိတယ်အဲ့ဒီတော့မြို့မရောက်ဘဲနဲ့လူဘဝအဆုံးသတ်သွားတဲ့ပုဂ္ဂိုလ်ကြီးများကြီးအဲ့ဒါဆိုလို့ရှိရင်တကယ်ကိုတောကြပြီးအဝေးကြီးလာလို့ဆိုမဟုတ်မန္တလေးမြို့နဲ့မိုင်50လောက်တကယ်တော့မန္တလေးမြို့နဲ့မိုင်50လောက်ပဲရှိတယ်ဟုတ်ကဲ့ဆိုရင်မိုင်100လဲသွားတာပဲမိုင်100လဲသွားတာပဲ300 400လဲသွားတာပဲဟုတ်ကဲ့ဒီမြင်စရာအာရုံတွေမရှိတော့လိုချင်စရာလောဘတွေကလည်းလဲမသွားဘူး
။လဲပါပါရဲ့ဗျာ။
အေးခုခေတ်ကျတော့မဆုံးနိုင်ဘူး။အဲဒီကတော့ခုခင်ကိုပေါ်သူရယူစားသူရခင်ကပေါ်ကိုယူစားဒီကြောင်းမှုလိုပဲလို့ဆိုတော့ပေါ်လာတဲ့အချိန်ဆိုဟိုခင်ကအရင်ပေါ်ယူခင်ကယူစားရောင်းစားတာဆိုမရှိဘူး။ရောင်းစားတာမရှိဘူး။ခင်ပေါ်သူသူဒီရစားခုခင်ပေါ်ခုဒီရစားနေဒီရံမြင်ရကြတယ်အဲ့ဒီအချိန်ပိုင်းလေးဒီလိုအချိန်ပိုင်းလေးကိုခွန်ကြီးတို့လည်းပြီးလိုက်သေးတယ်။ရက်စဒီရလည်းမရှိတော့ညလာတာလို့ဆိုရင်အလုံးပြောစရာကောင်းလာလေးနဲ့ပဲမြင်ရတယ်။လာလေးနဲ့ဆိုမင်းငိမ့်နေရတာမရှိဘူး။သို့တော်တခါလေးတိမ်ပဲကြီးကလာကိုလာလာဖုံးနေတာလေးလို့ရှိတယ်။ညမှာမြည်ပြတ်တဲ့လူတွေခံစားရတယ်လို့ဒီမှာအင်းမဲကြီးကလာလာလာလာဖုံးတဲ့အခါကျတော့ငေါ့သွားတယ်နော်။ဓမ္မီဆိုတာလည်းမရှိဘူးဒီလိုပဲနေကြတယ်။ဟောလူချင်းတရားနဲ့အွန်နဲ့အချိန်ပိုင်းလို့ဆိုရင်ပမာကြီးဘုနိုင်ငံတကာမှာဒုတိယကမ္ဘာကြီးကြီးဖြစ်ကနေလို့လှုပ်နေတဲ့အချိန်ပိုင်း1940 1940ကြီးအဝန်းကြီး40ရဲ့ဒီဘက်ပါဝန်းကြီးဒါကနောက်ပိုင်းကျတော့ခင်မကောင်းတဲ့အခြေအနေမျိုးရောက်လာ။ဘာကြီးကဒုတိယကမ္ဘာစစ်ဖြစ်တော့ဒုက္ခသမယောက်ျားလူတွေဘုရားတွေလည်းဆက်နေသားစခိုင်းတောင်ရောက်သွားတယ်။ရောက်ရတာဒီစခိုင်းတောင်ရောက်တော့ဒီစခိုင်းတောင်ကအခုချိန်နဲ့ရှင်ကြီးလိုက်တယ်ဆိုလို့ရှိရင်အဲ့ဒီချိန်တုန်းကအေးချမ်းတဲ့အရသာနဲ့အခုချိန်ကအရသာနဲ့အမတန်မှကွာခြားတယ်အဲ့ဒီကငိုင်းတောင်ဆိုတာလူတယောက်သွားလာတဲ့ညံကလေးတွေပဲရှိတယ်။ဒီစကားပင်ကြီးတွေကဘို့လို့သံပင်ကြီးတွေ၊ဓာတ်ပင်ကြီးတွေကဘို့လို့လူသွားเสียရကြောက်ကလေးတွေခင်းထားတဲ့လမ်းကလေးတွေကနေဖြတ်တယ်ရ။ဘာတွေရှိလို့ဆိုရှင်ကလေးတွေလို့ငှက်ကလေးတွေလို့ဒီကောင်းလေးတွေပဲရှိတယ်။ဘယ်နေရာပေါက်တော့ကိုယ့်ခြေစလုံးအားကိုနေကိုသွားကြတာ။ ရားတစုနဲ့တစုသွားဖို့စိတ်ထိတ်ငြိမ့်တဲ့ယနေ့ဒီဝင်ရည်တရားဆိုလို့ရှိရင်စိတ်တည်ဟောက်တဲ့တန်ကြာစကိုင်းတောင်မှာခွေးတောင်မှာမနေရဲဘူးအဲ့ဒါရှင်ရကြစိတ်ကသာဆွဲတော်ဘာရင်ရှိတော့ဆိုတော့ကြောင်နေရှိတယ်နေပါဆိုရင်အဲ့ဒီရှင်ကလေးတို့ကကလေးတို့ဒီတန်ပဲကြာတာတကယ်ကိုတိတ်ဆိတ်နေတဲ့ဒီကနေ့စကိုင်းတောင်သွားကြည့်လို့ရှိရင်ကိုယ်နာကလောက်စပီကာဖွင့်တယ်ဒီနာကလောက်စပီကာဖွင့်တယ်သူညာပြီးတော့တချင်းတန်တွေကတချင်းတွေကလည်းအမျိုးမျိုးဖွင့်တယ်လေဒါတော့ဘုရားဘောကဖွင့်လိုက်တဲ့တချင်းကဘာတချင်းများအောင်မေးကိုကိုရေယူကြည့်ယူကြည့်ဆိုတော့အဲ့လိုပါလေအခုကတော့မိုးသွားပြီဆိုတော့ဒီဝိကာသပိဋိဒုက္ခကင်းစင်မှုရဲ့ချမ်းသာဆိုတာဘယ်ကြည့်တော့မှာလို့သိနိုင်ပါအောင်လား
သိနိုင်ပါပါ
ဘုရားအေးအဲ့ဒီချမ်းသာမျိုးကိုမသိတော့ဘူးလေအချက်လေးကိုနားရက်တက်ပြီးတဲ့အခါကျတော့ဟုတ်လားချင်းချင်းချင်းချင်းဆိုတာနဲ့ဒီတစ်ခုလုံးလုံးနေတဲ့ချမ်းသာဒုက္ခပဲအဲ့ဒီချမ်းသာဒုက္ခပဲခံစားနေကြမှာပဲအဲ့ဒီချမ်းသာဒုက္ခနဲ့အမတန်ကြွားချားပြီးတော့စိတ်ချင်းငြိမ်သက်လာတဲ့ချမ်းသာဒုက္ခဆိုတာစိတ်ကိုဟောတယ်လို့စနစ်တကျအာယုံနဲ့လေ့ကျင့်ပြီးလို့ရှိရအဲ့ဒီမှာစိတ်ဖြစ်ပုံကဘယ်လိုစိတ်ဖြစ်တုံးဆိုလို့ရှိရင်စိတ်ဖြစ်လာပုံလေးကိုစိတ်အစဉ်နဲ့ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ခုနကတော်ထူးခြားလာတဲ့လက်ကျင့်ထားတဲ့အာယုလေးပေါ်မှာဒီပါကဒီပရိကမ္မနမိတ်ပရိကမ္မနမိတ်ကတစ်ဆင့်ကြောင်းလာတဲ့ဥက္ကဟနမိတ်ဥက္ကနမိတ်တစ်ဆင့်ကြောင်းလာတဲ့အခါပရိပါကနမိတ်အဲ့ဒီပရိပါကနမိတ်ပေါ်မှာစိတ်ကလေးငြိမ်သွားလို့ရှိရင်ဆံရသွားတယ်ဆံရသွားတဲ့စိတ်အစဉ်ကဘလို့ဖြစ်လာတယ်လဲအဲ့ဒီအာယုပေါ်မှာနောက်ဆုံးဖြစ်တဲ့စိတ်ဖြစ်စဉ်တွေဘလို့လဲအဲ့ဒီအာယုံပေါ်မှာမနောတာရဝိသံဆိုတဲ့စိတ်လေးရတရားကိုဖွင့်ပေးလိုက်ဖွင့်ပေးလိုက်တာနဲ့ကြိုင်နဲ့ကာမဖြစ်နေကြကာမဇောတွေမဟုတ်ခိုင်းနဲ့ထိုကာမဇောတွေနဲ့အလုံးဆန့်ကျင်နဲ့ဒီပฏิပါကဓမ္မိတ်ဆိုတဲ့အာယုံလေးပေါ်မှာဘာဖြစ်လာတော့မဆိုပရိကမ္မဆိုတဲ့သောစိတ်လေးဝင်လာပြည့်စုံမှုလေးဝင်လာအဲ့ဒီမူလေးဝင်ပြီးတဲ့အခါကျပရိကံပြီးတော့ဥပ္ပစာရဆိုတဲ့သောစိတ်ဖြစ်လာတယ်။ဥပ္ပစာရသောစိတ်ကလေးချုပ်သွားတာနဲ့တကြိုင်နဲ့အနုလောမဆိုတဲ့သောစိတ်ကလေးဖြစ်လာတယ်။အနုလောမဆိုတဲ့သောစိတ်ကလေးချုပ်သွားတာနဲ့တကြိုင်နဲ့ဂုတ္တရဘူးတဲ့အဲ့ဒါကိုပြောင်းလိုက်လိုက်ပြီးကာမအနွယ်ကနေပြီးတော့မဟကုတ်ဆိုတဲ့မြင့်မြတ်တဲ့အနွယ်လေးကံကောအာယုန်တွေကနေဖြောက်ပြီးတော့ဟိုဘက်ကိုဖြတ်ကူးလိုက်ပြီးတော့ဆိုတဲ့အဓိပ္ပာယ်ရတဲ့ကုတ္တရူဆိုတဲ့ဇောလေးဒီဇောလေးကဘယ်လိုလုံးဆိုလို့ရှိရင်မဟာကုသိုလ်စိတ်ဉာဏတံမြေစိတ်၄ခုပဲ
။မှန
်ပါ။အဲ့ဒီမဟာကုသိုလ်ဉာဏတံမြေစိတ်၄ခုလေးတွေကိုနာမည်ပေးထားတာ။မဟာကုသိုလ်ဉာဏတံမြေစိတ်ဇောလေးဟာ၄ချိန်ဖြစ်တယ်။ပထမဖြစ်တာကိုပရိက္ခာလို့ခေါ်လိုက်တယ်ဒုတိယဖြစ်တာကိုဥပ္ပစ္စသစ္စာကိုခေါ်လိုက်တယ်တတိယအကျင့်ဖြစ်တာကြတော့အနုလုံလို့ခေါ်တယ်သုဒ္ဓအကျင့်ဖြစ်တာကြတော့ကုသဂုလို့ခေါ်လိုက်တယ်နာမည်တစ်မျိုးပေးလိုက်တာနော်သူ့လုံးတဲ့လုံးဆောင်ချက်ကိုကြည့်ပြီးတော့အမိတာမအစ်စ်ကလေးတွေပေးလိုက်တယ်အဲ့ဒီမဟာကုသိုလ်ဉာဏ်တံမျိုးဇောကလေးလေးခါလည်းဖြစ်ပြီးတော့ဘာလာလို့ဆိုဇံလို့ဆိုတာမျိုးချက်ချက်ဇံဆိုတာခုနပါဟုပြောတာဆိုအတွေ့အလေးတွေဝိတ္တရေဝိသာရရေပိအဲ့ဒီနာမှုကအာစုပြီးတော့ဖွင့်ပြထားတဲ့စိတ်တည်ငြိမ်မှုအနေထားတစ်ခုကိုရောက်ရှိသွားတယ်။အဲ့ဒီတည်ငြိမ်မှုအနေထားရောက်သွားတဲ့အခါနဲ့လည်းအာဘတ်နဲ့ပတ်သက်တဲ့အတွေ့အကြုံလုံးဝငြိမ်သွားတယ်။မလာတော့ဘူး၊နာနာကိုမပေါ်နိုင်တော့ဘူး၊ဘယ်လိုမှမပေါ်တော့ဘူး။အာဘတ်နဲ့ပတ်သက်တဲ့အတွေ့အကြုံနိဝရဏတွေနဲ့ဆိုင်တဲ့အတွေ့အကြုံအကုန်လုံးချုပ်ငြိမ်သွားတယ်။ဓမ္မတုံးကျင်ရတဲ့အချိန်ကျတော့သံဃာရာလေးကတစ်ချိန်လေးဖြစ်ပြီးတော့ပြင်ကြပါအထင်ထားနိုင်တယ်လို့ဆိုလို့ပေါ့ မလုံးရောက်လိုက်တဲ့အချိန်ထိတ်မထနိုင်အဲ့ဒီကြည့်ဆံဆိုရာလဲသောပဲပရိကံဥစ္စာတို့လို့ကုတ္တရမှုဆိုတာမဟာကုတ္တဇောမဟာကုတ္တဇောကကာမအနှွေကာမဝဇ္ဇစိတ်ဆံဆိုရာလေးကြတော့မဟုတ်ဘူးစိတ်အနှွေနဲ့မတူဘူးလို့ပြောနော်အဲ့ဒီဆံဆိုရာကြတော့အတိမ့်မင်းလို့ခေါ်တယ်ရရှိလာတဲ့အကျိုးတွေကာမဝဇ္ဇစိတ်ဆိုတာကတော့ခုမွေးရပါလို့ဒီလိုပြောမှာပေါ့မဟာကုတ္တစိတ်ဆိုတာမွေးရပါလို့ပြောလို့ရပါလေအဲ့ဒါရိုးရအပြည့်ဖြစ်တယ်ပေါ့။ဌာနကောင်းမှုပြုရင်လည်းသူဖြစ်တယ်။အတိညာဘာလာလို့ရှင်သီလဆောင်တည်တဲ့အခါသူဖြစ်တယ်။ကမ္မဋ္ဌာန်းဘာဝနာပွားတဲ့အခါသူဖြစ်တယ်။သို့သောအရှင်းမြတ်ပါဘူး။ဓမ္မကိုဥတည်သွားပြီဆိုလို့ရှင်ပြိကံဥစ္စာလုံးလုံးကုတ္တမှုတို့၄ချိန်ဖြစ်ပြီးတာတဲ့တိုင်နဲ့အရှင်းမြတ်တဲ့ဆံဆိုတဲ့ဒီစိတ်ဆက်တစ်မျိုးမှထပ်ပြီးတော့ဟောလာပြီးထိမ့်မထားနိုင်လို့ပြောင်းသွားတယ်သောတာရိတ္တကြောင့်လက်ထနောက်ထပ်ဒီလမ်းကြောင်းတိုင်းထပ်ပြီးတော့ရှောက်ဒီလမ်းကြောင်းတိုင်းထပ်ပြီးတော့ရှောက်လိုက်တဲ့အခါကျတော့ပြန်ပြီးတော့ဒီအချက်ကိုနောက်ချိန်မှာအောင်မြင်တာလို့ဆိုလို့ရှိရင်ဆံတွေကထိန်းနိုင်တာလေပေါ့ဆံနေကြီးပဲဆက်ဖြစ်နေအောင်ထိန်းထားနိုင်ပြီးနောက်ပိုင်းကျတော့၄င်းရပါပြီအဓိကဥပဒါတို့လို့ဂုတ္တရဘုံတို့ဆိုတဲ့ဒီပါကာမဝဆရမဟာကုသိုလ်ဉာဏ်တတ်မျိုးစိတ်သောလေချင်းစောပြရတဲ့ကြိုင်နဲ့နောက်တော့ဇန်ဆိုတာတဏှာကြီးတို့အဋ္ဌံထားရင်တဏှာကြီးတိတိဇန်တွေနဲ့ညွယ်နေလို့ရထိမ့်တော်လို့ရပထမအချိန်တော့ထိမ့်လို့မရဘူးတစ်ခါပဲဖြစ်ပြီးချုပ်တော့နောက်တစ်ခါကျလို့ရှိရင်ထပ်ပြီးတော့လေချင်းလေချင်းကြီးပါပြားတဲ့အခါကျတော့ဟာလားနိုင်ွယ်ထိမ့်သွားနိုင်တယ်တဏှာကြီးထိမ့်နိုင်တယ်တနေ့လုံးလုံးထားလို့ရတယ်ဟောလေချင်းကကြည့်တာလေဒီက exercise လုပ်တဲ့အခါမှာလုပ်လို့ရတယ်လို့ပြော General exercise ကလည်းလေ့ကျင့်ကြည့်ယူရတယ်အဲ့ဒီစိတ်ကလေးကိုတဏှာကြီးထိန်းလို့ရတယ်တနေ့တာထိန်းလို့ရတယ်စိတ်ကလေးနဲ့တနည်းအဲ့ဒါကြတော့ဇာမင်းစားတယ်လို့ပြောကြတယ်အဲ့ဒီဇာအဆက်မမီတဲ့ပုံစံတွေကြတော့ခဏစာမေးတစ်ကြောင်းကြီးရင်ဇာမင်းစားတယ်လို့ပြောနေတယ်ကလေးတစ်ခုကလမ်းဝင်စားတယ်လို့ပြောကြတယ်။အဲဇံနဲ့အဝေးကြီးနော်။သိဉာဏ်တွေးနေပြီးတော့ဇံဝင်စားတယ်ပြောလို့မရဘူး။ဘောအာယုတစ်ခုလေးပေါ်မှာတည်ငြိမ်ပြီးတော့နေ။ဇာနာဆိုတဲ့အနေနဲ့အနိကရှုမှတ်ပြီးတော့အာယုနဲ့စိတ်နဲ့ကပ်နေတယ်။တတိယဖြင့်ဇာနာရဲ့အခြေအနေကဆက်ကျင်တဲ့နေရတာနေရာတွေကိုလောင်ချပြစ်လိုက်တယ်ဖြည့်ဆည်းပြစ်လိုက်တယ်ဆိုအဲ့ဒီဌာနဆိုတာလူခေါ်တာလို့ဆိုရင်ခုနကဇာယင်္ဂ၅ပါး unity of ဌာနဖိုက်တာအဲ့ဒီ၅ခုပြောတယ်အဲ့ဒီ၅ခုနဲ့ထိန်းထားလိုက်တာတဲ့ဒါစိတ်ကိုလေ့ကျင့်တဲ့စိတ်ဖြစ်စင်တာအဲ့ဒီပုံစံနဲ့သွားလိုက်တယ်နော်ပထမဆုံးရတဲ့အချိန်မှာဇန်တစ်ချိန်ပဲဖြစ်တယ်ဒုတိယတတိယအောင်မြင်သွားပြီဆိုတဲ့အခါဆက်လက်ထိန်းတဲ့အခါမှာအကျင့်နဲ့မပြောတော့ဘူးတဏှာကြီးကြဖြစ်မယ်တရက်ကြဖြစ်မယ်ဟုတ်လားအကျင့်ဆိုလို့ရှိရင်တော့ပြောလို့မရတော့ဘူးလက်ဖြစ်တဲ့အချိန်မှာအကျင့်ကလေးတသိန်းကဖြစ်နိုင်တာဒါဖြစ်ပြီးကြီးပြီးဆက်လက်ဖြစ်နေတာကိုဒါဟာသူကဝင်လာနေတယ်လို့ပြောတာအဲ့ဒီနေရာမှာလည်းလေ့ကျင့်ကနေအများကြီးလုပ်ရလေ့ကျင့်ကနေအများကြီးလုပ်ရအဲ့ဒီလေးချက်ကနေလုံးလုံးဆိုင်းတက်ပြီးပြည်လာတာဝတိဘောလို့ခေါ်တယ်နော်ဝတိဘောဆိုတာဝတိဘာဝဝတိဘာဝဝတ္တဆိုတာဆိုင်းတက်ပြီးဆိုင်းတက်ပြီးရှိတာကိုဝတိဘာဝဗမာစကားကဝတိဘောဆိုဘာမှမသိဘူးဝတိဘောလို့ကြံလိုက်တဲ့အခါအဲ့ဒီမပေါ်တော့ဘူးဆိုင်းတက်ပြီးရတာလေးချက်နေလားအရကံမွားနေတယ်လေးချက်တာပဲမဟုတ်လားမှန်ပါလေးချက်ပဲနဲ့စိုင်းတွေရလာတာမဟုတ်ဘူးသူတို့မှအမြဲလေးချက်နေရအဲ့တော့လည်းပဲဇာဝင်သားတဲ့ပုဂ္ဂိုလ်ကလည်းလေးချက်လေးချက်တဲ့အခါမှာအဝိဇ္ဇနာခန္ဓာလေးချင်းချင်းယုံနဲ့အမြန်ချင်းချင်းလို့ရတဲ့ဒီစနစ်စိတ်ဟာဆက်လက်လာအောင်လေးချက်ပြရတဲ့သမာဓိသနာကိုဝင်စားတဲ့အချိန်မှာဖြတ်တဲ့ဝင်စားလို့ရအောင်လေးချက်ရတဲ့သမာဓိသနာအဝိဇ္ဇနာသမာဓိသနာအဋ္ဌာနာကိုယ်စိတ်ထဲမှာပိုင်းချက်ထားတဲ့အချိန်တိုင်းလုံလို့ရအောင်လုပ်ရတယ်အတိတ်ခံ အဝိဇ္ဇနာသမာဓိဇ္ဇနာအဋ္ဌာနာဝဋ္ဌာနာကိုထားနေတဲ့အချိန်နောက်ကျုပ်သိနေတဲ့အချိန်လုထားနေတဲ့အချိန်ထားရဲလဲဆိုတာဇံဝင်ဇံမှုကိုယက်တန်အောင်ပြောနေတာယက်တန်နေတဲ့အချိန်မှာယက်လို့ရအောင်လေ့ကျင့်ရတယ်ဒီအောင်နဲ့ကျင်းနေတာယက်ချင်တယ်ဆိုတာချင်းချင်းယက်လို့ပဲရလေ့ကျင့်ပြီးလို့ရှိရင်ချင်းချင်းရမယ်ဒီမှာပါမယ်တဏှာဤတိဝင်စားတယ်ဆိုတဏှာဤတိအချိန်မှာဆက်နေအောင်လေ့ကျင့်ခန်းညအားယူပါယူလိုက်တဲ့အခါဩတဏှာဤကနေပြီးတော့တဏှာဤအတန်လေးငင်းနဲ့ကြားလိုက်တာတည်းလည်းနဲ့တော့ဆောင်ငါလည်းထားပြီးရဖြစ်တက်တန်ပြီးရဖြစ်သွားဆံစိတ်တွေကိုရပ်လိုက်ရပ်ပလိုက်တဲ့အခါကျတော့ပင်ကိုစိတ်တွေပြန်ဝင်လာဒီလိုဆုံးလို့အဲ့ဒါကဝဋ္ဌာဏဝတိပေါ်လို့ဉာဏ်သာသလမှုကအဝိဇ္ဇနာဝိဇ္ဇာသလမှုကဆိုင်တတိရှိတာသမာဓိဇ္ဇနာဒိဋ္ဌာနဲ့တည်းဖြစ်တာကအဋ္ဌာနာဘုဋ္ဌာနာနောက်ပစ္စောခဏဆိုတာကိုယ်ဝိဇ္ဇာတဲ့ဆံကိုပြန်ပြီးတော့ဆင်ញံတွေးတော့တာဆိုင်တတိတွေကအပြည့်ဘုံပြအဲ့ဒီလိုသိချင်းယူတာအဲ့ဒီဆံဟာစိတ်ကိုအာယုံနဲ့လေ့ကျင့်နေဒီစနစ်ဒီပြောနော်ဒါလည်းပဲသိချင်တယ်မှာပါတာပဲမသိချင်ရင်အဲ့ဒီအဆင့်တန်းမျိုးခေါင်းကြီးတို့တွေမရောက်နိုင်ဘူးလေသိချင်ရင်ကောင်းပြီအခုလို့ပထမဆန်းအဆင့်ကလေးရသွားပြီဆိုရင်ရှေ့ကိုဆက်သွားပြန်လမ်းကြောင်းရှိသေးလားဆိုရှိသေးတယ်ဆက်သွားပြန်သေးတယ်ဆိုရင်သွားပြန်ရတယ်ဒါပေမဲ့ဆောင်းအားတွေကိုတုံးပြင်းဖို့ရဘာလို့ပါနာရသာဆိုတာပထမသာဆိုတာဝိတ္တဝိသရာပိဋိဒုက္ခဧကကတာဆိုဒီကားမှုနဲ့ဖွဲ့စည်းထားတာပထမသာအဲ့ဒီမှာဝိတ္တဆိုတာစိတ်ကိုအာယုံပေါ်တင်းတင်းသိနေတဲ့ဘောလေးပမာလို့ဆိုတော့တွေးပြနေတဲ့ဘောတွေးနေရသေးတယ်အဲ့ဒီတွေးနေရတာကစိတ်ရဲ့လှုပ်ရှားမှုတမာရီရဲ့နောက်ဆက်ဖြစ်တယ်လို့ကြားတဲ့အခါကျတော့မြင်လာဒါလေးမပါရင်ကောင်းမှာပဲဒါလေးရနေပြီးတော့တို့အာယုံပေါ်မှာတင်းတင်းပေးနေရတာအလုံးရှုပ်တယ်ပေါ့ဆိုပြီးတော့တမာရီဆွမ်းအားတွေတိုးမြင့်လိုက်တဲ့အခါဒုတိယအချိန်ရောက်တဲ့အခါကျတော့အဲ့ဒီဝိတက်ကြီးပြုတ်ချန်သွားပြီဝိတက်မပါပဲနဲ့အာယုံနဲ့စိတ်နဲ့တွေ့သွားတယ်ဝိတက်ဆိုတဲ့အဆင့်လေးကိုဖယ်ရှားပြစ်လိုက်တာဒါဒုတိယအဆင့်ကိုခေါ်ဒုတိယအဆင့်ရောက်တဲ့အခါကျတော့ဝိတက်ဆိုတဲ့အာယုံကိုစိတ်ကိုအာယုံပေါ်တင်ပေးနေတဲ့လှုပ်ရှားမှုတွေငြိမ်ကြငြိမ်ကြလို့စိတ်နဲ့အာယုံနဲ့ကွဲမတော်အောင်တွဲပေးထားတဲ့ဝိသရာပဲရှိတော့တယ်ဝိသရာရဲ့ပိဋိရဲ့ဒုက္ခရဲ့ဧကကတာရဲ့အဲ့ဒီလေးခုနဲ့ဖွဲ့စည်းလိုက်တဲ့အခါကျတော့လှုပ်ရှားမှုတော်တော်လေးငြိမ်သွားတယ်အဲ့ဒါကဒုတိယအဖြစ်ပေါ့ကျတော့သမာဓိစွမ်းအားပြင်းထန်လာတဲ့အတွက်ကြောင့်သမာဓိ၆ဖြစ်ပေါ်လာတဲ့ချမ်းသာဒုက္ခသမာဓိကပိဋိဒုက္ခခန္ဓာတော့ဝိဝေကကပိဋိဒုက္ခကာမတော့အာရုံတွေကလွတ်သွားတဲ့ချမ်းသာဒုက္ခအခုကကြတော့သမာဓိကပိဋိဒုက္ခသမာဓိစွာအားကြောင့်ရရှိလာတဲ့ချမ်းသာဒုက္ခသုံးတစ်ခါအဲ့ဒီနေရာမှာတချို့ညာထက်တဲ့ပုဂ္ဂိုလ်တွေကြတော့ဝိတက်နဲ့ဝိသရာကိုနှစ်ခုစလုံးတစ်ခါတည်းကြော်ပြစ်လိုက်တာမျိုးလည်းရှိတယ်အဲ့တော့အမြင့်သုတ်တံပါဠိတော်တွေမှာစတုကလေးလို့ခေါ်တယ်ဇန်၄မျိုးပဲပြတယ်ဇန်၅မျိုးမပြအောင်အဲ့ဒီဇန်၄မျိုးပြတဲ့စတဲ့ဆိုလို့ရှိရင်ဝိတက်နဲ့ဝိသရဏကသဘောချင်းတူတယ်အာယုံပေါ်မှာတင်ပေးထားတယ်တင်ပေးထားတဲ့အတိုင်းကွာမလောက်အောင်ထိမ့်ပေးထားတယ်ဆိုတာဒါတွေလှုပ်ရှုပ်တယ်လို့ဆိုပြီးဒီတစ်ခုဖယ်ရှားပြလိုက်ဒုတိယဇန်အဖြစ်ရောက်တယ်ဒုတိယဇန်အဖြစ်ရောက်လာလို့ရှိရင်ပိဋိဒုက္ခဧကကတာဆိုတဲ့အဲ့ဒီအခြေအနေ၃ရက်နဲ့ပဲရှင်းနှပ်ပြီးတော့နေတယ်။အဲ့ဒါကြတော့သပ္ပိတိကဒုက္ခလို့ခေါ်တယ်။ပိဋိပါတဲ့ချမ်းသာကိုခံစားရတယ်။အဲ့ဒါကိုတတိယဇန်ဖြင့်လို့ပြောလို့ရတယ်။ပိဋိပါနေတယ်တတိယဇန်ဖြင့်လို့ပြောလိုက်။တခါပိဋိရဲ့သဘောကိုအရရတဲ့ပုဂ္ဂိုလ်ကဆင်းရဲသုံးသပ်လိုက်တဲ့ဟောဒီပိဋိဆိုတာစိတ်ထဲမှာပျော်ပြီးတော့နိုင်နိုင်လေးလေးဖြစ်နေတစ်သ ိတ်နိုင်တဲ့ခန္ဓာကိုယ်ထဲမှာဖြစ်တတ်စိတ်ထဲမှာဖြစ်တတ်လို့ရှားမှုကလေးတစ်ခုဖြစ်တယ်ပါရိသံဃာကိုတစ်ဖက်တစ်လမ်းကနေအနောက်ရှက်ပေးနေတယ်လို့ထင်ရတယ်ဒီချိန်နဲ့နေတဲ့ပီတိတွေကတမာရိသံဃာကိုအနောက်ရှက်ပေးနေတယ်လို့ထင်လို့ပီတိပေါ်မှာမလို့ချင်တော့ဘူးနောက်ထပ်ပီတိမလို့ချင်တော့ဘူးဆိုပြီးတမာရိသံဃာတို့မြင်လိုက်တဲ့အခါကျတော့သုခအချိန်မှာဒုက္ခဧကတ္တာဆိုတဲ့ဟောဒီအင်္ဂါတရားထက်တဲ့ဈာန်ကိုဖွဲ့စည်းပြီးယက်တည်သွားခန္ဓာကပြောခဲ့တဲ့အာယုန်လေးပေါ်မှာပဲနော်ဒီခန္ဓာအော်ရတဲ့နိုင်အာယုန်လေးပေါ်မှာမနဲ့လို့ကြောင်းလဲကြောင်းလဲပြီးတော့လှုပ်သွားတယ်။အဲ့ဒါကြတော့နေပီတိကဒုက္ခလို့ခေါ်ပီတိမဲ့ချမ်းသာ။ချမ်းသာတာကပီတိရှိတဲ့ချမ်းသာကတမျိုးပီတိကင်းမဲ့တဲ့ချမ်းသာကတမျိုး။အရိယသူတွေနားလည်ဖို့အမှန်တန်ခက်တယ်။ဘာဖြစ်လို့လဲဆိုရင်သမန္တေရှင်မှာခံစားဖို့ရခက်တဲ့အရာအဲ့တော့ပီတိမဲ့ချမ်းသာရတာကိုဆိုတဲ့အခါကျတော့နောက်ဆုံးမှာအဲ့ဒီပုဂ္ဂိုလ်ကစဉ်းစားတယ်ဟောဒီချမ်းသာနေတာဆိုတာခန္ဓာကိုယ်ထဲမှာတသိမ့်သိမ့်လေးဖြစ်နေခန္ဓာကိုယ်ရဲ့အေးချမ်းမှုလေးစိတ်ထဲရဲ့အေးချမ်းမှုလေးဖြစ်နေတယ်ဆိုတော့တနည်းအားဖြင့်လှုပ်ရှားမှုလေးဖြစ်နေပြီး feeling ကတည်တာနေနေတယ်ပေါ့ဒီတည်တာနေတဲ့ feeling ကြီးကိုမလို့ရဘူးတဲ့လုံးဝကိုငြိမ်သွားတဲ့အခါကိုလိုချင်တယ်လို့ဒုက္ခကိုဖယ်ရှားဖို့ကြိုးစားလိုက်တဲ့အခါကျတော့ပိဋကတ်ဆံအဆင့်ရောက်သွားပြီ။ဝေဒနာဆိုတာလောကဖယ်ရှားလို့မရနိုင်တဲ့အတွက်ကြောင့်ဝေဒနာကို reduce လုပ်လိုက်တဲ့အခါကျတော့ဥပိ္ပခဖြစ်သွား။ဥပိ္ပခဆိုတာအဒုက္ခမဒုက္ခချမ်းသာတာလည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူး။ဘာလို့ဥပိ္ပခရတာလဲခံစားကြည့်ပေါ့။ဒီတခါတလေကျပျော်တာလည်းမဟုတ်ပြင်းတာလည်းမဟုတ်ရှိတယ်ပေါ့လား။သတ္တဝါလည်းမဟုတ်ဝန်နဲ့လည်းမဟုတ်ဆိုတဲ့စัจ जा ကလေးခံစားမှုပြင်းထန်တဲ့ခံစားမှုအဲဒီမှာဥပိ္ပခာဆိုတော့အဲ့ဒါကျတော့ဥပိ္ပခာပါဠိတုံးကြည့်ဥပိ္ပခာနဲ့ပြင်းထန်တဲ့ချမ်းသာဆိုတော့အဲ့တော့ရှင်ဘိန်းကသမာဓိရဲ့သွားအားရဲ့အနောက်ရဲ့ဖြစ်တဲ့ဝိတ္တကိုလည်းဖယ်ရှားလိုက်တယ်ဝိသရဏကိုလည်းဖယ်ရှားပြလိုက်တယ်ပိဋိကိုလည်းဖယ်ရှားပြလိုက်တယ်ဒုက္ခကိုလည်းဖယ်ရှားပြလိုက်တယ်ဆိုတော့သမားကြီးရဲ့သွားအားရောပုံမှုထက်မသွားဘူးလား
သွားပါရဲ့ဗျာ
လုံးဝအနောက်ရက်ခင်းသွားတော့တည်ငြိမ်မှုတစ်ခုတည်းကယက်တည်နေတယ်ဒီခါဆိုရင်ခံစားမှုမထင်ရှားတဲ့ခံစားမှုနဲ့တည်ငြိမ်မှုလေးတွေယက်တည်နေပြီးတဲ့ကြောင့်ပင်စမဲ့လမ်းအဆင့်ကလုံးဝဆင်းနေသွားတယ်ဒီလိုအဆင့်ရောက်သွားတယ်ဒီလေပုံပြီးတော့ reduce လုပ်လို့မရတော့ဘူးတဲ့စိတ်ကတလောက်တော့ကြည့်တယ်ပုံပြီးတော့လုတ်လိုက်လို့ကမရဘူးလေဝေဒနာရောလုံးဝခင်းအောင်လုပ်လို့မရဘူးနော်အဲဒီနေရာမှာဥပိ္ပခာနဲ့ဧကဂ္ဂတာနှစ်ခုနဲ့ဖွဲ့စည်းထားတဲ့ပစ္စဝေဒအဖြစ်ရောက်လာပြီဆိုရင်တမာရီသွားအားရတားကောင်းတယ်တားကောင်းတဲ့အတွက်ကြောင့်ဒီနေရာမှာအဘိညာဉ်ဆိုတဲ့တကူတွေပေါ်လာအဘိညာဉ်ဆိုတဲ့တကူတွေသွားအားရဖြစ်ပေါ်တမာရီသွားအားနဲ့စိတ်ညွတ်ရာဖြစ်ပါတော့ငါထိုင်နေတဲ့မြေကြီးအောက်မှာဘာတွေရှိလဲကြည့်ချင်လာပြီဆိုလို့ရှိရင်ဒီကဒိဗ္ဗစက္ခုပြိကံလုပ်ရရှိတယ်မျက်စိအမြင်လို့အမြင်တစ်မျိုးရတာအဘယ်မြင်အမြင်တစ်မျိုးရပစ္စဝဒအဖြစ်ရောက်ပြီဆိုလို့ရှိရင်နော်ဘုဘုသိဝေးတဲ့နေရာကမှလှမ်းကြည့်တယ်တောင်ကြီးတစ်တောင်ထဲမှာဘာတွေရှိတော့ကြည့်ချင်လာအဲ့ဆိုတာရှိလားကြည့်ချင်လားနတ်ပြည်ဆိုတာရှိလားကြည့်ချင်လားတောင်ရင်ကလက်ပြည်ဆိုတာဘယ်နာမလို့ရှာကြည့်ချင်လားဓမ္မာရီဆိုတာရှိကြလားကြည့်ချင်လားဒီဘသခုဆိုတာအရင်းနဲ့စိတ်ညွတ်လိုက်ပြိကံတွေလောက်ပြီးတော့စိတ်ညွတ်လိုက်ရရလာတဲ့အခါမှာဒီတိုင်းကြည့်လို့ရမှာလို့ဆိုဒီတိုင်းကြည့်လို့တော့ရစနစ်တကျအလုံးလုံးပါလေဘယ်ရမှာဖြစ်ကမောင်ကြီးလေးကြည့်ကြလို့ရှင်ပါတော့ဓမီလေးနဲ့ထိုးကြည့်ရတော့မဟုတ်လားမောင်ကြီးလေးကမျက်စိကမြင်ရရလားဟေးကိုကြည့်ကျင်တဲ့နေရာခန္ဓာနာဆန်းကြည့်ရင်ဓမီနဲ့ထိုးကြည့်ကြတယ်မဟုတ်လားဟေးအဲ့လိုမျိုးလိုပဲ ဒီလိုတူဝိညာဉ်ရတဲ့ပုဂ္ဂိုလ်ကလည်းတောင်ကြီးထဲမှာမာရှိလို့ကြည့်နေရင်အဲဒီကိုကြည့်နေတဲ့တောင်တဲကိုအလင်းအောင်ဖြန့်ဓာမီထိုးတဲ့ဘောပဲ။မှန်ပ
ါပါဗျာ
။အဲ့ဒါဖြန့်လိုက်တဲ့အခါမှာလင်းတဲ့နေရာတွေကိုကိုကြည့်လို့ရတယ်။အဲဒီလင်းတဲ့နေရာတိုက်တာလည်းကိုယ်စိတ်တိုင်းကျလုပ်လို့ရတယ်။တတော်လုံးလင်းမြင့်တာတော့ဘုံကိုကြည့်နေတဲ့နေရာအပိုင်းတော့လည်းလင်းမှလား။လောကကြီးတစ်ခုလုံးမင်းတော်အောင်လုပ်ပြီးအကုန်လုံးကြီးပါလားဆိုတဲ့ပုံမှန်မှုတည်တယ်။ကိုထိုင်နေတဲ့မြေကြီးအောင်လို့ဆိုရင်ကိုထိုင်နေတဲ့နေရာကောက်ကောက်ကလေးအနည်းအောင်ရှာတာ။ဒါကြတော့သူ့ရဲ့ပုဂ္ဂိုလ်ရဲ့ဆန္ဒ၊သူ့ရဲ့ wish တိုင်းသွားမှာပဲနော်။မှန်ပ
ါပါဗျာ
။သို့တော့အနည်းအောင်နဲ့မကြည့်ပဲနဲ့ဒိဗ္ဗစက္ခုဆိုတာမဖြစ်နိုင်ဘူးတဲ့။အဲ့တော့ဒိဗ္ဗစက္ခုပဉ္စဉ္စရလို့ရှိရင်ပစ္စဝဇံဝင်စားပစ္စဝဇံကထအဲ့ဒီအဝိညာဉ်နဲ့ဖန်ဆင်းဖန်ဆင်းလိုက်လို့ရှိရင်ခုနကကိုကြည့်ကျင်တာလေးကြည့်လို့ရတယ်။ဟောနာရောနှချက်မလို့ဒိဗ္ဗတော်တာ။တရားမင်းကတာဝိဒန္တမြေမှာစီးပွေးလုပ်ပြီးဘာတွေပြောနေပါလိမ့်လို့နားထောင်ကြည့်ကျင်တာ။ဒါပေမဲ့ဘာတွေပြောနေကြလဲဆိုနားထောင်နေတယ်ဆိုလို့ရှိရင်ဘာဝေးတဲ့နေရာပဲဖြစ်ဖြစ်ခုနကမာရီစွမ်းအားနဲ့ကြည့်ပါရိသောအားနဲ့ကြာသောအားတွေကိုမြင့်တင်လိုက်တာမြင့်တင်လိုက်တဲ့အခါကျတော့ခန္ဓာကကိုသတ်မှတ်ထားတဲ့နေပေအသိမှရှိတဲ့အတန်တွေကိုကြားလာတာကိုကြားနေတာလေးကြားဒါမှဒိဗ္ဗတော်တာဝိညာဉ်လို့ခေါ်တယ်ဣတိဝိဒဝိညာဉ်ဆိုတာတကုန်းကြီးဖြစ်တဲ့တယောက်ထက်ကနေ၂ယောက်ဖြစ်တယ်တယောက်ကနေ၃ယောက်ဖြစ်တယ်တယောက်ထက်ကနေ၁ယောက်ဖြစ်တယ်လူကိုဘွားတွေဖြစ်နေလို့ရတယ်ခုကလေးအဲ့ဒါလုံးကြတာပဲဒီရှေ့ရနေမှန်တစ်ချက်ထောင်ဘဘကမှန်တစ်ချက်ထောင်အင်းတန်တရားဆိုရင်လောက်ထားကြတာရှိတယ်လေမှန်နေထောင်ပြီးတော့ပွားထားတယ်အဲ့တော့ဒီအိဒိမိရဘေကျင်ဆိုတာအဲ့ဒါလို့တကိုးနဲ့တဦးတည်းအားဖြင့်တဦးချင်းအောင်လုပ်တယ်ပေါ်လာတာကိုပျောက်သွားအောင်လုပ်နိုင်တယ်။ပျောက်နေတာပေါ်လာအောင်ဘွားကနေပေါ်အောင်လုပ်နိုင်တယ်။အမျိုးစုံဆိုပါလား။အဲ့ဒါတွေဟာစိတ်ဆွမ်းအားကိုပိုင်နိုင်တော့ပြီဆိုတဲ့အချိန်မှာဟောဒီဇာဘိညေတွေရပြီဆိုရင်အကုန်လုံးရတယ်။ဒါလည်းလည်းတစ်နှစ်ကြာလုပ်လို့ရတယ်။တစ်နှစ်မကြာရင်ဘယ်ဟာမှမအောင်ဘူး။ဒီဘုရားပါလိမ့်မယ်။ရှင်ကားနေတယ်မှာတရုတ်ပြည်ကမဟာတရိုင်းကြီးကိုဘုရားဖောက်ပြီးတော့ဝင်သွားတာတကယ်ဝိညာဉ်တည်းကတော့ဖြစ်တယ်အဲ့ဒါရှင်လည်းရကြတာမဟုတ်တကယ်ဖြစ်နေတကယ်ဖြစ်တာဘယ်လိုပုံနဲ့ဖြစ်ရတာလဲအဲ့ဒါလည်းစနစ်တကျလောက်ပါတောင်ကြီးတွေကိုဝင်သွားကြတယ်ဆိုလို့ရှိရင်မလုပ်ဘူးကိုဝင်မဲ့နေတာအဖောက်အရင်ဖန်ကြီးရတယ်အောက်မရှိပဲဒီတိုင်းတို့ဝင်တော့မရဘူးသိချာအញ្ញမီဆိုလို့ရှိရင်အပေါက်ကိုအရင်ဖြန်ပြီးဖြန်ပြီးတော့မှအဲ့ဒီထဲကိုဝင်ရတော့ဘုံဒီတိုင်းရဆုပ်ဝင်လို့ကမရဘူးလေနော
်
ရှင်မောင်္ဂလမထေရကြီးကအလုံးကြီးကျူစရာကောင်းတယ်အဲ့ဒီအဘိညာဉ်နေနဲ့ပတ်သက်လာလို့ရှိရင်ရှင်မောင်္ဂလမြာအဋ္ဌိပိဒအဘိညာဉ်ဒီတိုင်းလေးချက်အာရင်ဒါကလည်းအခုနတော်ပဏ္ဏနဂါမင်းနဲ့ဒီနတော်ပဏ္ဏနဂါမင်းကိုဆုံးမတဲ့အခါတခြားပုံတော်တွေကိုမြတ်စွာဘုရားဆုံးမဖို့ဖွင့်မပေးဘူး။ဘာလို့လဲဆိုသူ့လောက်မှမြင်မလို့နိုင်ဘူး။မလို့နိုင်ဘူး။တကောတော်ရှိတယ်ရှိနေတယ်နေနေနေကိုခံရမှာပဲလေ။မှန်ပ
ါ
ပါ။ရှင်မောကလန်တို့စက်နဲ့ဆက်ချမှုဘာလို့လဲ၄ကျင့်မှဆက်တာ။အိုင်နှွားတွေပေါ့မြဲတဲ့၄ကျင့်တည်း။မ၄ကျင့်ကိုကနေတစ်ချက်နေဆိုတာတစ်စက္ကန့်တောက်ကြလာရင်ကိုခံလိုက်ရမှာ။အဲ့ဒါကြောင့်ဒီရှင်မောကလန်ကားကိုလည်းမျက်စောင်ကြဖွင့်ပြီးနဂါးကြီးနဲ့ဘယ်နေရာမှာအခက်ဆုံးလို့ဆိုလို့ရှိရင်နဂါးကြီးရဲ့ပဇက်ဆုံးဝင်ပြီးတော့ပြန်ထွက်ပြန်ထွက်တော့သင်ဘသူလဲငါမောကလန်မောကလန်ဆိုရင်ပြာသမမောကလန်ကိုဆိုအရင်ကြားတဲ့အချိန်ပိုင်းတော့နဂါးကဖူးဝင်တဲ့နာလေးပုတ်လိုက်တာအဲ့ဒီအချိန်မှာမကပိုင်နိုင်လို့ရှိရင်သွားပြီပဲနန်းတာလည်းပဲပြာဖြစ်တော့မှာပဲအဲ့ဒီအချိန်လေးကအလွန်ပြန်ဖို့လိုတယ်နော်မှန်ပ
ါ
ပါဗျာဒါကြောင့်မလို့မြတ်စွာဘုရားပြောတာဒါတော့ဘုရားကိုထဲ့မပြောနဲ့ပေါ့တတိတိတည်းကရှင်မောကလန်ကဒီနေရာမှာသိမြင်ထားလို့ရတော့မယ်မြတ်စွာဘုရားပြောတော့စိုင်းတတိတည်းက အမတန်မှပြေဝထက်ဆန်ပြီးအတွက်ကြောင့်ဓမ္မချာနာတဲ့နေ့မှာပါတယ်တချင်းကြီးမှာခဏခဏကြားလို့ရလိမ့်မယ်ပမာလေးနော်ဓမ္မချာနာတဲ့ချင်းရန်ထဲမှာပြီးတော့အမေကထူဝချတာပါဘွာမထူပါဘူးလို့ဆိုတဲ့အဓိပ္ပာယ်ကပြောဘူးထူတယ်ဆိုတော့အချိန်ပိုင်းမှာမချတာဘူးဆိုတဲ့အဓိပ္ပာယ်ကပြောတယ်ထူတယ်မှာအနောက်ကိုထူတယ်ရသော်ဘုရားကရေနဲ့ပြီးနဲ့အစုံဆန့်ကျင်ဘက်ကိုဖန်ပြီးပြီးတော့ကြားလိုက်တဲ့လောက်မှာအမေတန်မှလင်ညာလို့လုံးလို့ရတာတဲ့ဝင်စားတဲ့အချက်လေးအခုဒီမှာတခုတော့လို့ရတယ်တို့ဘောကြီးတဲ့လူရဲ့မျက်စိနဲ့တပြိုင်တည်းလို့ထင်ရအောင်မြန်ရတယ်ဒါကြောင့်မို့ပိဿရကနာသောစိတ်တွေကမြတ်စွာဘုရားရဲ့ပိဿရကနာသောစိတ်ကဒီချိန်တော့နဲ့ပြီးတယ်ပြောတာစိတ်ရဲ့စိတ်ကဉာဏ်ဒီချိန်တော့နဲ့ပဲပြီးအောင်လုပ်ရတယ်စိတ်ဉာဏ်လုပ်ရတယ်လို့ဆိုတယ်အဲ့ဒီယေမီရဲ့သံတခိုးပြာပြာပြတာကိုယမကပါဠိဟာလေယမကဆိုတာအစုံဆိုတဲ့အဓိပ္ပာယ်ရဒီနေ့ဒီနေ့ဆုံးဆုံးပြဆိုပါလို့ဥပမာပဲလက်ရဘက်မျက်လုံးတော်ကမိတွေပန်းထွက်နေတဲ့အချိန်မှာလက်ဝဲဘက်မျက်လုံးတော်ကရေတွေပန်းထွက်ဒီလိုအဆုံးလိုက်ကြနှာခေါင်းကိန်းကလည်းလက်ရဘက်နှာခေါင်းဘောက်ကနေပြီးတော့ရေတွေပန်းထွက်နေလက်ဝဲဘက်နှာခေါင်းဘောက်ကမိတွေပန်းထွက်အဲ့ဒီမှာရေထွက်အောင်ကအာဝကတိုင်းဝင်စားပြီးအာဝကတိုင်းနဲ့ဆန့်ကျင်ရတယ်ပြင်းပြင်းနဲ့ဖန်ပြင်းရတယ်မိဖြစ်အောင်ကဒေသောကတိုင်းဝင်စားတယ်အာယုံင်းမတူဘူးလေ့ကျင့်ရတယ်မှန်ပါဗျာရေနဲ့လေ့ကျင့်မှရေထွက်လို့ရတယ်မိနဲ့လေ့ကျင့်မှမိဖန်နေလို့ရတယ်အဲ့ဒါကိုစဉ်းစားကြည့်ရှိလိုက်တဲ့ပုံပေါ်ကမျက်လုံးနဲ့လက်ရဘက်မျက်လုံးကခြေဒီပန်းထွက်နေတယ်လက်ဝဲဘက်မျက်လုံးကမိဒီပန်းထွက်နေတယ်ဒီပြိုင်နဲ့လုံထင်ရသောစိတ်ဖြစ်နေရဘလောက်လင်းမြန်လဲဆိုတာကိုစဉ်းစားကြည့်အဲ့ဒီအချိန်မှာကြည့်တဲ့လူကမျက်တောင်လေးတစ်ချိန်ခတ်လိုက်တဲ့နေနဲ့ဘယ်ဘက်ညာဘက်ကြောင်းသွားတယ်မြင်နေပြီ။အဲ့တော့ထူးဆန်းအပွဲကိုကြားနေတာဟာအင်မတန်ကအစွမ်းထက်လို့ခုနကစွာရည်တက်ကြီးနေနဲ့ပြည့်ကျက်ထားလို့သာမန်ဆိုရင်မရဘူးနော်။ယန္တာတွေထဲမှာလည်းရှမောကနတစ်ပါးပဲခုနကလိုတကူနေရာမှာချက်ချက်ချင်းချင်းကုန်ပြည့်ပြည့်နဲ့လုံးလို့ရတာ။ကြားတဲ့ပုံစံကဖြစ်မှန်းမသိဘူး။ဒါတော့မတက်ဘူးပေါ့။မတွက်လို့ရှိရင်ကိုခံရမယ်အန္တရာယ်ကြီးကြီးတယ်ပေါ့နာရောမနာနာကမင်းဆိုတာတာဝန်မဟုတ်ဘူးသူကလည်းအတော်ဆွမ်းချက်တယ်အဆွမ်းချက်တယ်အဲ့ဒါသူနဲ့ရှင်ပြန်ပြီးတော့လုပ်ရတယ်ဆိုတာအမှန်တမ်းမှအန္တရာယ်ကြီးတယ်ပေါ့အဲ့ဒါတွေကဒီသောစိတ်တွေနဲ့အာယုံစိတ်ကိုအာယုံပေါ်မှာလေ့ကျင့်ထားတယ်သဘာဝချင်းစီရဲ့အထွတ်ထိပ်အပင်ကြီးရောက်လာတဲ့အခါကျဒီလိုဟာမျိုးဖြစ်တယ်အဲ့တော့ဘုရားနဲ့တက်ကမေးမတွက်နိုင်တော့အောင်ပုဂ္ဂိုလ်ကြီးကြောင်းများဆိုဒီလိုထူးခြားတဲ့ဆိုင်းတတိတွေကိုရရှိသွားကြတယ်။ဘာလို့ရရှိသွားကြလဲဆိုရင်စိတ်ကိုအာယုံနဲ့လေ့ကျင့်ပေးတာ။စိတ်ကိုအာယုံနဲ့လေ့ကျင့်ပေးပြီးတဲ့ကြောင့်ဒီလိုအနေချားမျိုးတွေရတာစိတ်ချစ်စင်နေတာတမျိုးစီနဲ့တဲ့ခဏလို့ဒီကဥပ္ပဒါလို့လို့ဘုဒ္ဓဘုရားဒီရိုးရာတိုင်းလုပ်ပြီးတော့ပိကဝဇာနုလုံဂုတ္တပုဇံပိကဝဇာနုလုံဂုတ္တပုဇံအဘိဉ္စင်းဆိုပြီးတော့ဖန်ဆင်းပြီးတော့သွားတာဒါကသမထဖြစ်စဉ်ပေါ်လေ့လာကြောတယ်ဒါကစိတ်ကိုပြဿနာအာယုန်နဲ့လေ့ကျင့်တာကတမျိုးပြဿနာအာယုန်နဲ့လေ့ကျင့်ရမယ်တမျိုးယုံနာဓမ္မသင်္ခါရတွေပေါ်မှာသူကြတော့စိတ်ကိုအာယုန်နဲ့လေ့ကျင့်ပြီးရတဲ့ခါမှာယသိနဲ့မိခါနဲ့လားနဲ့ပိတ်ရမှလားပိတ်တယ်ဆိုတာအဲ့ဒီအာယုတွေကိုအာယုမပြုတော့ပဲနဲ့ဝိပဿနာချင်းစဉ်ရောက်လာပြီဆိုရင်မနောဒရမှာပို့ပြီးတော့အလုံးလုံးလာတာစိတ်ထဲမှာပို့ပြီးတော့အလုံးလုံးလာသို့သော်ဓာရ၅ပါးကကျန်တဲ့ဓာရတွေကဝင်လာတဲ့အာယုကိုမမှတ်ရဘူးလို့ပြောတာမဟုတ်ဘူးနော်ယသိရမြင်တဲ့အာယုနဲ့မှတ်တွေ့ရတယ်ဒါအရှိပိုင်းကလည်းမှတ်တယ်ပြောတယ်။နားကကြားတဲ့အတန်ကိုလည်းမှတ်ရတယ်။မှတ်တယ်ဆိုတာဘာပြောလဲ။ကြားရင်ကြားတယ်ကြားတယ်နဲ့မှတ်တယ်။မြင်တယ်မြင်တယ်မှတ်တယ်ဘာလို့လဲလို့ဆိုတော့တတိနဲ့သံသရာကိုလေ့ကျင့်နေတာလို့ခေါ်တယ်။ဆိုရင်ယူရီယာကြားတော့ကြားမှကြားလိုက်တာတတိတခြားတွဲချင်းတွဲနေပါလေ။ကြားတယ်ဆိုတဲ့ပုံမှာသိချင်မှသိလိုက်တာ။ဒ
။ဒါကြောင့်မလို့တတိမဘူးခုမမြင်ဆိုတာလေသူဆိုတာကြားတယ်မှာကြားလိုက်တာခါမေအနာနာကပ်ပြီးတော့မှကောင်းတီးရတော့မှကြားတယ်မှာကြားတယ်။သိချင်နေကြားတော့အဲ့ဒါကြောင့်လို့ဒွါရ၆ပါးမှာထင်လာတဲ့အာယုတွေကိုမှတ်ရမှတ်ရင်နောက်ဆုံးကြတာမနောဒွါရမှာထင်လာတဲ့အာယုတစ်ခုနဲ့ဆက်လိုက်ပြီးတော့ပြုလုပ်သွားတယ်ပြုလုပ်သွားတဲ့အခါမှာဒုက္ခဓမ္မသင်္ခါရကြီးရဲ့သဘာဝလက္ခဏာလို့ဆိုတဲ့ individual characteristic သူ့ရဲ့သဘာဝလက္ခဏာတွေကိုကြည့်ရနံပါတ်1ယုတ်တရားရဲ့သဘာဝလက္ခဏာအနန္တရားရဲ့သဘာဝလက္ခဏာသင်္ကုတ်အရှိတန်ဆိုပါစို့သတ္တဆိုရင်အာယုန်နဲ့ ठी တယ်တွေ့တယ်လက္ခဏာရှိတယ်ဝေဒနာဆိုရင်ခံစားတဲ့လက္ခဏာရှိတယ်သဘာဝလက္ခဏာပထဝီဆိုရင်မာရပြောတယ်ဘာဝဆိုရင်ဖွဲ့စည်းတယ်ရေချောတယ်ဆိုတဲ့ဒီလက္ခဏာအဲ့ဒီလက္ခဏာတွေကို ठी တယ်သဘာဝလက္ခဏာသဘာဝလက္ခဏာကို ठी လိုက်ခြင်းအားဖြင့်ဒီကိုလည်းတွေ့တယ်အာဘောကိုလည်းတွေ့တယ်ဖတ်တာကိုလည်းတွေ့တယ်နာမည်တွေဝေဒနာကိုလည်းတွေ့ပြီဆိုတဲ့အခါအဲ့ဒီသဘာဝလက္ခဏာတွေပေါ်မှာအလုံးလုံးရင်ကနေပြီးတော့ထပ်နဲ့တွေ့လာတာဘာလို့လဲဆိုတော့အဲ့ဒီသဘောဆင်းရဲအဲ့ဒီသဘောကိုအရင်တွေ့လာမှာအမြဲတဲ့သဘောတွေ့လာလို့ဆိုလို့ရှိရင်မမြဲတဲ့အရာတစ်ခုတည်းခြေသက်စရာမကောင်းတော့ကြောင့်ဖြစ်မှုပြမှုကြီးကအမြဲသိစက်နေတာလို့ထင်ရတော့ကြောင့်ဒုက္ခဆိုတဲ့သဘောတွေ့ဒုက္ခဆိုတဲ့သဘောတွေ့လိုက်တဲ့ဇာတ်နဲ့အနတ္တကိုမပိုင်ဘူးသူဟာသူဖြစ်နေတာကိုကအုပ်ချုပ်လို့မရဘူးလို့ဆိုတော့ကိုမပိုင်တဲ့အနတ္တဘောကိုလည်းတွေ့တယ်။ဟောအနိစ္စဒုက္ခအနတ္တလို့ဆိုတဲ့သဘာဝတရားလက္ခဏာတွေတခုမြင်လိုက်တဲ့ဇာတ်နဲ့ဝိပဿနာလမ်းကြောင်းပေါ်စတင်ရောက်သွားပြီ။ဒါနဲ့စိတ်ကိုအာယုန်နဲ့လေ့ကျင့်တာပဲ။ဝိပဿနာချက်စင်တဲ့စိတ်ကိုအာယုန်နဲ့လေ့ကျင့်လိုက်တာဒီအကျေတော့မပြောတော့ဘူးအကျေရတာကတော့ရိတ်တယ်မှာခေါ်နေတာပဲနော်အဲ့ဒီလိုစိတ်ကိုအာယုန်နဲ့လေ့ကျင့်ပေးလိုက်တဲ့အခါကျတော့ဉာဏ်စင်တွေဟာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအသိဉာဏ်တွေထူခြားမှုတွေထက်မြက်လာပါဠိစွာတွေရင့်လာတယ်ဉာဏ်စွာတွေရင့်လာနောက်ဆုံးကျတော့သင်္ခါရတွေပေါ်မှာစိတ်တည်ငြိမ်ငြိမ်ထားနိုင်တဲ့ချက်ချင်းမုန်းရဲဆိုတာခင်းပြီးတော့မြင်သွားတဲ့အသိဉာဏ်တစ်မျိုးဖြစ်တဲ့သင်္ခါရုပ္ပခံဆိုတဲ့ဉာဏ်။သင်္ခါရတွေပေါ်မှာလက်လျူရှုနိုင်တဲ့သင်္ခါရတွေပေါ်မှာစိတ်။စိတ်ပြည့်ခြင်း၊ငြိမ်ငွေခြင်း၊မုံရင်ချစ်ချင်းစွာတွေမရှိတော့ဘဲနဲ့စိတ်ဘဝကိုသိပြီးတော့စိတ်တည်ငြိမ်မှုရလာပြီ။အဲ့ဒီတည်ငြိမ်မှုရလာပြီးပြီဆိုတဲ့အချိန်မှာဘာလို့လာလို့လဲ။စိတ်အစဉ်လေးက။နောက်ဆုံးအထင်ရောက်လာပြီဆိုလို့ရှိရင်စိတ်ကိုလေ့ကျင့်လိုက်လို့ပဒနာချက်စင်နဲ့စိတ်ကိုလေ့ကျင့်လိုက်ရင်နောက်ဆုံးရောက်လာတဲ့ဟာကခုနကပြင်ဆင်နေတဲ့ပရိက္ခန်ဆိုတဲ့မဟာသုတ္တဉာဏ်တော်မျိုးသောစောမယ်ပထမဆုံးဒုတိယဆုံးကသုပ္ပဇာတတိယဆုံးကအနုလောသုထာဆုံးကြတော့ဂုတ္တရူဆိုတာလေးလာပြီးလိုက်လို့ရှိရင်ဂုတ္တရူလို့ဆိုလိုက်တဲ့အချိန်နဲ့သင်္ခါရတွေမြင်တော့ချုပ်သွားသူယူလာတဲ့အာယုတွေကခြေပိုင်းကသင်္ခါရတွေနဲ့သခန်းသွားနေတယ်သူရဲ့စိတ်ဟာအကုန်လုံးသင်္ခါရအာရုံနဲ့ပဲသခန်းသွားနေတယ်တသက်လုံးအေးကုတ္တရူရောက်လာတဲ့နေရာနဲ့သင်္ခါရနဲ့သခန်းမသွားတော့ဘူးသင်္ခါရတွေငြိမ့်သွားတာနဲ့သွားတွေ့တယ်သင်္ခါရဆိုတဲ့အာရုံကိုလွတ်လိုက်ပြီတဲ့လွတ်လိုက်တော့နိဗ္ဗာန်ဆိုတဲ့သင်္ခါရကင်းတဲ့အခုအစ်စံတစ်ခုကမ်းမြန်လိုက်ရအဲ့ဒီကုတ္တရူစိတ်ဖြစ်တည်တာနဲ့တည်းနဲ့ကုတ္တရူကသတ်မှတ်ပေးတဲ့နိဗ္ဗာန်ဆိုတဲ့အာရုံပေါ်မှာလည်းဗက်စိတ်ကလေးဖြစ်လိုက်တော့ဒီတဏ္ဍာဘဝတဏ္ဍာကပါလာတဲ့အမှုတရားတည်းနဲ့ဂိမ့်နေတဲ့ကိလေသာတွေအဆင်ငြိမ့်သွားတယ်။သောတပတ္တိပဲစိတ်တိနဲ့မူတိကိစ္စငြိမ့်သွားတယ်။ဘောအဆင်ဖြစ်စဉ်ကဒီတိုင်းပဲပရိကံဥပ္ပဇာလို့လို့ကုတ္တရုသောတပတ္တိမဲ။ပြီးရင်သောတပတ္တိဖို့သောတပတ္တိဖို့ဆိုနှစ်ချိန်လောက်ဖြစ်ပြီးတဲ့အခါကျဇောခုနှစ်ချိန်ပြည့်လို့တစ်ခါပြီးတော့နောက်တစ်ခါပြန်ဝင်လာရင်မက်ဆိုတာမလာတော့ဘူး။ခန္ဓာဘာဝဝင်လာတဲ့ပရိကံဥပ္ပဒါတို့တော့ဟောဒီဝိပဿနာလည်းပဲသွားရမယ်။ဒီဖို့ကိုပြန်လို့ချက်ပြီးဒီအဆင့်ကိုပြန်ရောက်ချင်တယ်ဆိုရင်ဝိပဿနာလမ်းကြောင်းကထားလျှောက်ရောက်ပြီးလို့ချင်းပရိကံဥပ္ပဒါတို့လုံးဖွတ်တယ်သဘောဝါဒပြီးရင်ဖို့
哦，菩萨的那句在内容里的，菩萨说的那个我安住你的，你看菩萨六路出来这里一个罗，真卡拉阿尤呢，哎，真卡拉阿尤有五个毛病，南疆地区有下来的，南充过来的在那才进队的，妈妈不记得了，对了，对了。你看他爱的那个小男孩呢，你看他的秋冲端的那样对端的，看他那边他们就说的好的了，然后你看他的然后你看他的阿婆的马掌嘛，你看他的不撇他呢，你看他的秋年端的那样那样没有对对这边看自己阿婆嘛，你看他阿婆的是看多了，你看他妈妈对你的对你的多没有。老说哎，你看他阿婆的，这皮皮摇摇摇摇摇摇到你，老说你看他阿婆的表现多，表现多，表现多的，你看他不细的阿婆的苦呀。哎呀，苦水的呢，这地公的呢，这地公苦水的会骗你吗？平常呢，阿什么我们家的可怜。哎，你在没？多大的皮皮？那大家来看皮肤，这尾巴的那结晶有多面呀？没？大家来看皮皮，哪个皮皮尾巴的那结晶有多面结呀？没？哎，没见几个人见没就？哪个皮皮？哪个皮肤的尾巴的那双耳有多面呀？没？多面的看见了？哪个皮老的尾巴的那双耳也没说了清？人家没，人家不要尾巴。他说嘛，哪个皮老皮老？那里啊，水库里边有啦，都看。水库里边来就是山里呀的、麦里呀的、土里呀的。哎呀，我去找那里边不苦，也没必要管那个医生。哎呀，那个里边没有，还有水里里边多少多少的，那里呀那个。那么阿明啊，我们里边不说那些，你干嘛？还有里边方面，在外面呢，你留你有嘛没？趁懒出来没养奶牛，大家我只要吃点猪肉，不然咱暴露的。你比如也是一个牛，出差不一样，哎呦，这牛呢，先准备一根呢，哎呦，我们立即进去，三的呀，五的呀，五的呀，那段的呀，叫五十一公啊，也冇病人家啊。
Oh, yeah.